Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2016ခုနှစ်အောက်တိုဘာလ23ရက်တနင်္ဂနွေနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိလိုင်းဒိုမီတာ24 25 32 51နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်အသံလွှင့်နေပါပြီရှင်ဒီညပိုင်းအစီအစဉ်မှုကကျမစုမော်ပါရှင
်မင်္ဂလာညချမ်းပါရှင်ကျမသင်္ကီထိုက်ပါအီရန်နိုင်ငံမိုဆူးမြို့အနီးကမြို့တစ်မြို့ကိုအီရန်နဲ့ခတ်လူမျိုးစုတပ်ဖွဲ့တွေဒီကနေ့စတင်ထိုးစစ်ဆင်နေကြသလိုအမေရိကန်ကာကွယ်ရေးဝန်ကြီးကလည်းတိုက်ပွဲတွေကိုဆန့်စစ်ဖို့အတွက်ဒေသတွင်းကိုရောက်ရှိနေပါတယ်။အပြည့်အခန့်ရဲစရည်တပ်တန်းကုန်ကြီးဖြစ်တဲ့ယီမန်နိုင်ငံနဲ့ဆီးရီးယားနိုင်ငံအလက်ပိုမြို့တို့မှာတော့တိုက်ခိုက်မှုတွေပြန့်ဖြစ်နေပါတယ်။ဒီလိုထိတ်တန့်ရောက်တဲ့တွေကိုမမိုးဖြူနဲ့အတူကြီးညာပေးပါမယ်ရှင်။
ဟုတ်ကဲ့ပါရှင်ဒီညပိုင်းသောတာရှင်နေနာဆရာမကတော့ဘင်္ဂလားပင်လယ်အော်အရှေ့လယ်ပိုင်းမှာဖြစ်နေတဲ့မုန်တိုင်းငယ်ဟာတဖြည်းဖြည်းအားကောင်းလာနိုင်လို့အနီရောင်အစ်စ်ဆိုက်ကလုန်းမုန်တိုင်းသတိပေးချက်တွေထုတ်ပြန်နေပါတယ်ပြည်သူတွေမုန်တိုင်းဘေးဒဏ်ဘလို့ကာကွယ်သင့်ပါသလဲ
မုန်တိုင်းနဲ့ပတ်သက်လို့ရှိရင်ဆစ်ဖြစ်တဲ့အန္တရာယ်ကျင်းတဲ့နေရာတွေသတ်မှတ်ပေးကြတာဖြစ်ပါတယ်ဒီသားလိုက်အဲ့သတ်မှတ်တဲ့နေရာတွေကိုသွားချိန်ကြမီဆိုရောက်သွားကြဖို့ကိုယ့်နေရာကိုကိုယ်တွေ့ဖက်မနေဘူးဒါအရေးကြီးဆုံးချက်ပါပဲ
လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးနဲ့ဆက်သွယ်မေးမြန်းချက်အပြည့်စုံနောက်ပိုင်းမှာနားဆင်ရပါမယ်နောက်ပူလီစာဆုရှင်မတ်အက်စတာ2ဆန်နဲ့တွေ့ဆုံမေးမြန်းထားတဲ့ဒီမိုကရေစီရေးဆွေးနွေးခန်းကိုလည်းနားဆင်ရမှာပါအခုရေဆုံးကတော့နောက်ဆုံးရသတင်းတွေကိုမတ်သိန်ကြီးထိုက်နဲ့မမိုးဖြူတို့တင်ပြပေးမှာဖြစ်ပါတယ်ရှင်
အီရန်နိုင်ငံမိုဆူးမြို့အနီးကမြို့တစ်မြို့ကိုဒီကနေ့တနင်္ဂနွေနေ့မှာအီရန်နဲ့ခတ်လူမျိုးစုလက်နက်ကင်တပ်ဖွဲ့တွေစတင်ထိုးစစ်ဆင်တိုက်ခိုက်နေချိန်မှာပဲအမေရိကန်ကာကွယ်ရေးဝန်ကြီးအက်ရှ်ကာတာလည်းဒေတာအတွင်းကိုရောက်ရှိနေပြီးအီရန်နိုင်ငံရဲ့ဒုတိယအကြီးဆုံးမြို့ဖြစ်တဲ့မိုဆူးမြို့ကနေအစ္စလာမ်ရဲ့အစွန်ရောက် IS တို့ကိုတိုက်ထုတ်နေတဲ့တိုက်ပွဲအခြေအနေကိုဆန်းစစ်နေပါတယ်အီဘေးမြို့ကိုအမေရိကန်ကာကွယ်ဝင်ကြီးအက်ရှ်ကာတာဒီကနေ့တနင်္ဂနွေနေ့မှာရောက်ရှိနေတာဖြစ်ပြီးမိုဆူးမြို့ပြန်လည်ရရှိရေးတိုက်ခိုက်နေတဲ့ကတ်လူမျိုးစုခေါင်းဆောင်တွေစစ်တပ်တပ်မှုတွေနဲ့တွေ့ဆုံဆွေးနွေးပါတယ်။ကြိုတင်မကြေညာပဲအာဗီလ်မြို့ကိုရောက်ရှိပြီးမကြိုက်ခင်မှာပဲနိုင်ငံမြောက်ပိုင်းကတ်ကိုပိုင်အုပ်ချုပ်ခွင့်ရဒေသရဲ့အခြေအကဲကတ်လူမျိုးစုခေါင်းဆောင်မာဆော့ဘာဇနီနဲ့တွေ့ဆုံတာပါ။အရသာတန်းလောက်ရှိနေတဲ့မိုဆူးမြို့ရဲကိုတခြားတပ်ဖွဲ့ဝင်တွေဝင်ရောက်နိုင်ဖို့လမ်းရှင်းပေးတဲ့အနေနဲ့ပက်ရှမာကာခတ်လူမျိုးစုတပ်ဖွဲ့တွေကမြို့ရဲ့အရှေ့မြောက်ဘက်ပိုင်းမှာအစ္စလာမ်ရဲ့အစွန်ရောက် IS တို့ကိုတိုက်ထုတ်နေတာဖြစ်တယ်လို့ဒီကနေ့တနင်္ဂနွေနေ့မှာတော့ပက်ရှမာကာခတ်လက်နက်ကိုင်တပ်ဖွဲ့တွေကဘာရှိကာမြို့ကိုစတင်ထိုးစစ်ဆင်ပါတယ်ပြီးခဲ့တဲ့တောက်ချနေတုန်းကတူရကီမြို့တော်အန်ကာရာမှာတူရကီသမ္မတနဲ့တွေ့ဆုံခဲ့တဲ့အမေရိကန်ကာကွယ်ဝင်ကြီးကာတာကမနေ့စနေနေ့တုန်းကတော့အီရော့ဝန်ကြီးချုပ်နဲ့ဘက်ဂရက်မြို့တော်မှာတွေ့ဆုံပြီးမိုဆူးမြို့ပြန်လည်သိမ့်ပိုက်ရေးတိုက်ပွဲမှာတူရကီရဲ့အခမ်းကဏ္ဍကိုဆွေးနွေးခဲ့ပါတယ်။အီရော့ဝန်ကြီးချုပ်ဟိုက်ဒါ L. အဘာဒီကမိုဆူးမြို့သိမ်းတိုက်ပွဲမှာတူရကီပါဝင်မဲ့ကမ်းလှမ်းချက်ကိုပယ်ချခဲ့ပါတယ်ရှင်
။နိုဝင်ဘာလ10ရက်နေ့ကျင်းပမယ့်အမေရိကန်ရွေးကောက်ပွဲမတိုင်ခင်16ရက်လောက်အလိုပင်ဆယ်ဗေးနီးယားပြည်နယ်ဂက်တစ်ဘတ်မှာလုပ်တဲ့မဲဆွေဘွဲမိန်ကွန်းမှာ Republican သမ္မတလောင်း Donald Trump ကလူဝင်မှုကြီးကြပ်ရေးပြုပြင်ပြောင်းလဲမှုဆိုင်ရာအဆိုပြုချက်တစ်ခုကိုတင်ပြပြီးသူသမ္မတရာထူးရခဲ့ရင်ပထမရပောင်းတရားအတွင်း American လူလက်တန်းစားတွေအတွက်အခွန်35ရာခိုင်နှုန်းလျှော့ချဖြတ်တောက်မယ်လို့ပြောဆိုလိုက်ပါတယ်။မနေ့စနေနေ့ကပြောခဲ့တဲ့မူဝါဒပိုင်းဆိုင်ရာမိန်ကွန်းတစ်ခုမှာသူ့ကိုလိမ်မိုင်းဆိုင်ရာစော်ကားမှုနဲ့ဆွဆွဲပြောဆိုထားတဲ့အမျိုးသမီးတရားစင်နီးပါးကိုရွေးကောက်ပွဲပြီးရင်တရားစွဲမယ်လို့ပြောဆိုသွားပါတယ်။သူဒီလိုပြောပြီးတော့မကြာခင်မှာပဲလူငယ်တဲ့ဆယ်နှစ်ကကယ်လီဖိုးနီးယားပြည်နယ်လိတ်တာဟုတ်ကောက်တိရိုက်ပြိုင်ပွဲလုပ်တုန်းကမစ္စတာထရမ့်ကသူ့ကိုမဖွဲမရလုပ်ခဲ့တယ်လို့ရွေးရှင်မင်းသမီးဟောင်းဂျက်စီကာဒရိတ်ကဆွဆွဲပြောဆိုလိုက်ပါတယ်။ပြီးခဲ့တဲ့နှစ်ပေါင်း153နှစ်ကပင်ဆယ်ဗေးနီးယားပြည်ရင်းစစ်ဖြစ်နေတဲ့စစ်မြေပြင်နားကဂက်တစ်ဘတ်ဒေသမှာစစ်ကြောင့်အကြီးအကျယ်လူမျိုးရေးကွဲပြားမှုပြဿနာတွေနဲ့ရင်ဆိုင်နေရတဲ့အမေရိကန်နိုင်ငံအတွက်ရေးပါတဲ့သမိုင်းဝင်မိန်ကွန်းတယောက်ကိုသမ္မတအေဘရာဟင်လင်ကွန်းကပြောဆိုခဲ့ပါတယ်။အဲ့ဒီသမိုင်းဝင်နေရာမှာပဲမနေ့ကမိန်ကွန်းပြောခဲ့တဲ့ဒေါ်နယ်ထရမ့်ကတော့အမေရိကန်နိုင်ငံကိုတရားမဝင်ဝင်ရောက်လာသူအားလုံးကိုအ ਨੇ ဆုံးထောင်ဒဏ်2နှစ်ချမှတ်ပြီးတရားမဝင်ဝင်ရောက်မှုတွေကိုပိတ်ပင်ဟန့်တားမယ်လို့ပြောဆိုသွားခဲ့ပါတယ်
။ဆော်ဒီဦးဆောင်တဲ့ညွန်ဖောင်တပ်ဖွဲ့တွေကရင်းမြနိုင်ငံမြို့တော်ဆာနာထဝိုက်ကိုဒီကနေ့တနင်္ဂနွေနေ့မှာလေကြောင်းတိုက်ခိုက်မှုတွေပြန်ဆနေပါတယ်။82နာရီကြာအပြစ်ခတ်ရဲစဲရေတပ်တန်းကုန်ပြီးတဲ့နောက်မှာအခုလိုတိုက်ခိုက်မှုတွေဖြစ်လာတာပါ။ကုလသမဂ္ဂအထူးကိုယ်စားလှယ် Ismail Ahmed ကတော့အပြစ်ခတ်ရဲစဲရေဆက်ပြီးရှိနေဖို့မျှော်လင့်ထားတဲ့အကြောင်းပြောဆိုပါတယ်။အပြစ်ခတ်ရစဲရေးကိုဆောင်ရွက်လိုတယ်။နောက်ရဲအနှင်းငယ်အတွင်ပိုပြီးကြဲကြဲပြန့်ပြန့်ဖြစ်လာစေဖို့ရည်ရွယ်တယ်လို့သူကပြောပါတယ်။ဒေသအတော်များများမှာနှစ်ဖက်စလုံးကအချမ်းဖက်တိုက်ခိုက်မှုတွေကြားနေရပေမဲ့လည်းအပြစ်ခတ်ရစဲရေးကိုနှစ်ဖက်စလုံးကလိုလားပုံရပါတယ်လို့ကုလအထူးကိုယ်စားလှယ်ကပြောပါတယ်။ ရှီမင်းနိုင်ငံမှာဆော်ဒီဥဆောင်တဲ့ညွန်ဘောင်အဖွဲ့တွေနဲ့အီရန်ကကြောတောင်နောက်ခံပေးထားတဲ့ဟူတီသဘောအဖွဲ့တွေကြားစနေနေ့နှောင်းပိုင်းရောက်မှတက်တန်းကုန်မဲ့အပြစ်ခတ်ရစဲရေးသဘောတူညီချက်ရရှိထားတဲ့ကြားကပဲဆော်ဒီနဲ့ရှီမင်းနှစ်နိုင်ငံနှဲဆက်မှာတော့တောက်ကြနေကနေစနေနေ့အထိတိုက်ပွဲတွေပြင်းထန်ခဲ့ပါတယ်မျိုးတော်ဆာနာရဲ့အရှိပဲမှာရှိတဲ့ဟူတီတွေရဲ့ဒုံးကျည်ပစ်စင်ကိုဆော်ဒီဥဆောင်တဲ့မဟာမိတ်အဖွဲ့ကလေကြောင်းကနေပစ်ခတ်ခဲ့တာလို့လည်းမျက်မြင်သက်သေတွေကပြောပါတယ်ရှင
်ဆီးရီးယားနိုင်ငံအလက်ပေါ်မြို့မှာလူသားချင်းဆာနာမှုအနေနဲ့တုံးရတာပစ်ခတ်ရဆဲပြတဲ့နောက်ဒီကနေ့တနင်္ဂနွေနေ့မှာတိုက်ပွဲတွေပြန်ဖြစ်နေပါတယ်လေကြောင်းကနေတိုက်ခိုက်မှုတွေမြေပြင်ထိုးစစ်တွေလက်နက်ကြီးနဲ့ပစ်ခတ်မှုတွေရှိတယ်လို့ Britain ခြေစိုက်ဆီးရီးယားလူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကပြောပါတယ်ဆီးရီးယားဆိုရထိန်းချုပ်တဲ့အလက်ပုံမျိုးနောက်ပိုင်းကနေမြို့အရှိပိုင်းဒေသတကြောလုံးတိုက်ခိုက်မှုတွေရှိတယ်လို့ Britain ခြေစိုက်စောင့်ကြည့်ရေးဖွဲ့ကပြောဆိုပါတယ်။အလက်ပုံမျိုးအရှိပိုင်းမှာအရသာ2သိန်းခွဲလောက်ထောက်ပံ့လိုအပ်နေပြီးအရေးပေါ်ကုသပေးဖို့လိုအပ်ချက်ကြောင့်ကဲထုတ်ရမယ်တွေလည်းယာနဲ့ချီရှိနေတယ်လို့ကုလသမဂ္ဂကပြောဆိုပါတယ်။ကုလသမဂ္ဂနဲ့ကြက်ချီနီအဖွဲ့တွေကအထောက်အကူပေးရင်းတွေဟာတူရကီနယ်စပ်မှာသတင်းပတ်တီနဲ့ခြေရပ်ထားရပြီးဘေးအန္တရာယ်ကင်းကင်းနဲ့ပို့ဆောင်နိုင်မယ့်အခြေအနေကိုစောင့်ဆိုင်းနေကြရပါတယ်။
ビューイアメリカンタン냐베မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ58 kHz 5885စနီတန်နူးနေမှာလိုင်းလံမီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဗီယိုမြန်မာပိုင်းစီစဉ်ရဲ့တင်းငင်းနေနေညပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြေညာနေပါတယ်။မြန်မာကမ်းရိုးတန်းတွေဖြစ်တဲ့အီယာဝတီမြဝကျွန်းပေါ်ဒေသနဲ့ရခိုင်ပြည်နယ်တောင်ပိုင်းတို့ကိုနောက်နာရီပိုင်းအတွင်းမုန်တိုင်းဝင်ရောက်တိုက်ခတ်နိုင်တယ်လို့မြန်မာနိုင်ငံမိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကသတိပေးချက်ထုတ်ထားပါတယ်။အီယာဝတီတိုင်းဒေသကြီးနဲ့ရခိုင်ပြည်နယ်တောင်ပိုင်းတို့မှာလေတိုက်နှုန်းတစ်နာရီကို45မိုင်ကနေမိုင်50အထိတိုက်ခတ်နိုင်ပြီးမုန်တိုင်းဝင်ရောက်တိုက်ခတ်ချိန်မှာအီယာဝတီတိုင်းလပ်ပေါ်တာခရိုင်နဲ့ရခိုင်ပြည်နယ်တန်တွဲခရိုင်အတွင်းမှာမုံတိုင်းကြီးရဲ့အမြင့်ဆုံးဖြစ်ပြီးခုနှစ်ပေကနေ10ပေအထိမြင့်တက်နိုင်တယ်လို့လည်းမိုးစလကခန့်မှန်းထားပါတယ်။အိမ်ရဲ့ပတ်ဝန်းကျင်နဲ့အိမ်ရဲ့ကြံ့ခိုင်မှုကိုစစ်ဆေးကြဖို့အိမ်အနီးကျိုးချနိုင်တဲ့တစ်ပင်တစ်ကိုင်းတွေကိုရှင်းလင်းထားဖို့နဲ့အသက်ကကုန်းမြင့်ရေလွတ်နိုင်တဲ့နေရာတွေလိုမိသားစုအရေးပေါ်ပြောင်းရွှေ့နေတဲ့နိုင်တဲ့နေရာတွေကိုကြိုတင်စဉ်းစားထားကြဖို့နဲ့မိုးလေဝသသတင်းတွေကိုနားဆွင့်ကြဖို့အပါအဝင်ပုံတိုင်းကျနိုင်တဲ့အခြေအနေကိုကြိုတင်ပြင်ဆင်ထားကြဖို့မြန်မာအစိုးရကတိုက်တွန်းထားပါတယ်ရှင
်။ဒီကနေ့တနင်္ဂနွေနေ့မှာဂျပန်နိုင်ငံအိုချိုနိုမီယာမြို့ကပန်းချံတစ်ခုနားနေရာနှစ်ခုမှာဇက်တိုက်ဆိုသလိုဘုံးပေါက်ကွဲခဲ့တဲ့အတွက်လူတစ်ယောက်သေဆုံးပြီး၃ယောက်ဒဏ်ရာရသွားတယ်လို့ဒေသခံသတင်းတွေကအတည်ပြုပါတယ်။ဇက်တိုက်ပေါက်ကွဲတဲ့ဘုံးတံတွေနဲ့ဒူးထွက်လာတဲ့မိဂိုမဲတွေကိုလူမှုကွန်ရက်စာမျက်နှာပေါ်ကဗီဒီယိုတစ်ခုကတစ်ဆင့်တွေ့မြင်ကြရပါတယ်။ရိုးရာအမှုပညာပွဲတော်တစ်ခုကျင်းပနေတဲ့ပန်းချံဆက်နားကမီးလောင်ကျွမ်းပျက်စီးနေတဲ့ထိုင်ကုန်းတစ်လုံးနဲ့အတူပန်းချံနဲ့မီတာ100လောက်กว่าကရင်ရနာစခန်းမှာကားနှစ်စင်းမီးလောင်ပျက်စီးနေတာကိုရုပ်မြင်သတင်းတစ်ခုကထုတ်လွှင့်ပါတယ်။ပောက်ကွဲမှုအကြောင်းရင်းကိုခုရက်ထိမသိရသေးဘူးလို့သတင်းမီဒီယာတွေကပြောဆိုပြီးရိုးရာအမှုပညာပွဲတွေကိုလည်းချက်ချင်းဖျက်သိမ်းလိုက်ရပါတယ်။ဒုတိယကြိမ်ပောက်ကွဲတဲ့ဘုံကပိုပြီးပြင်းထန်တယ်လို့ပွဲစီစဉ်သူတွေကမှတ်ချက်ပြီးပြောဆိုပါတယ်။ဂျပန်နိုင်ငံမှာအစိုးရကိုဆန့်ကျင်တဲ့တိုက်ခိုက်ရေးအဖွဲ့မရှိသလိုရာဇဝတ်ဖြစ်မှုနှုန်းလည်းမများဘူးလို့သတင်းမီဒီယာတွေကဖော်ပြပါတယ်။
ဗနီဇွဲလာသမ္မတနီကိုလတ်စ်မာဒူရိုရာဒုကနှုတ်ထွက်ရေးဥတီသွားစေနိုင်တဲ့လူမှုဆန္ဒခံယူမှုလုပ်ငန်းစဉ်ကိုဆိုင်းငံ့လိုက်တဲ့အပေါ်ဆန့်ကျင်တဲ့အနေနဲ့မြို့တော်ကရာကတ်မှာထောင်နဲ့ချီတဲ့အမျိုးသမီးတွေမနေ့စနေနေ့ကခြိတက်ခဲ့ကြပါတယ်။အစိုးရကိုလူသိရှင်ကြားဝေဖန်မှုနဲ့လူသိများပြီးအချင်းချနေတဲ့နိုင်ငံရေးခေါင်းဆောင်တွေရဲ့ဇနီးတွေလည်းဖြစ်ကြတဲ့လီလီယန်တင်ထိုရီနဲ့ပက်ထရစ်ရှာဂူတဲရက်စ်တို့ဦးဆောင်တဲ့ဆန္ဒပြသူတွေကအရေးပါတဲ့အဝေးပြေးလမ်းမကြီးပေါ်ကလမ်းတစ်ခုကိုပိတ်ပြီးသမ္မတမာရီယိုအစိုးရကိုမကျင့်တဲ့ကြောင်းဆန္ဒပြခဲ့ကြတာဖြစ်ပါတယ်။ဗနီဇွဲလားနိုင်ငံအာဏာရှင်လက်ကလွတ်မြောက်ရေးအတွက်ရွေးကောက်ပွဲတစ်ခုကျင်းပနိုင်ဖို့အခြေခံဥပဒေကိုလေးစားလိုက်နာဖို့တောင်းဆိုတယ်လို့လည်းလုံသားတုပ်ဖြစ်တဲ့နာရီဘာဘာရာချိုကပြောပါတယ်။လူမှုဆန္ဒခံယူပွဲအပေါ်တနင်္ဂနွေကစန့်ကျင်စည်းရုံးမှုတွေအပြီးပြီးခဲ့တဲ့ကြာသပတေးနေ့ကလူမှုဆန္ဒခံယူပွဲကိုရွေးကောက်ပွဲဆိုင်ရာတာဝန်ရှိသူတွေကရပ်ဆိုင်းလိုက်တာဖြစ်ပါတယ်။ဆိုရှယ်လစ်ကောင်းဆောင်အပေါ်လူမှုဆန္ဒခံယူမဲ့လုပ်ငန်းစဉ်မှာလက်မှတ်စုဆောင်ရယူမှုလုပ်ငန်းစဉ်ကမမှန်မကန်မှုတွေရှိတယ်လို့တာဝန်ရှိသူတွေကဆွဆွဲပြောဆိုတာဖြစ်ပါတယ်
။ American Telephone ဆက်သွယ်ရေးကုမ္ပဏီ AT&T က HBO CNN အပြင်ထိတ်တန့်လင်းတို့လူသားနဲ့ Harry Potter ရုပ်ရှင်တွေထုတ်လုပ်ခဲ့တဲ့ Warner Brothers ရုပ်ရှင်ထုတ်လုပ်ရေးကုမ္ပဏီဖြစ်တဲ့ Time Warner ကိုဒေါ်လာ 85.4 ဘီလီယံနဲ့ဝယ်ယူဖို့သဘောတူလိုက်ပြီဖြစ်ပါတယ်။အစုရှယ်ယာနဲ့ငွေသားလွှဲပြောင်းရေးဆိုင်ရာကိစ္စတွေကို Time Warner အစုရှယ်ယာပိုင်ရှင်တွေကအတည်ပြုမှာဖြစ်ပြီး American Antitrust Law ဥပဒေကြီးကြပ်ထိန်းသိမ်းသူတွေကစစ်ဆေးသုံးသပ်ကြမှာဖြစ်ပါတယ်။ကုမ္ပဏီတစ်ခုရဲ့ဒါရိုက်တာအဖွဲ့ဝင်အားလုံးကဝယ်ယူရေးဆိုင်ရာသဘောတူညီချက်ကိုတညီတညွတ်ထဲသဘောတူထားကြပြီဖြစ်ပါတယ်။ကုမ္ပဏီအသစ်အနေနဲ့တယ်လီဖုန်းနဲ့တခြားခင်မီဆက်သွယ်ရေးပစ္စည်းတွေမှာသူတို့ရဲ့ဝန်ဆောင်မှုတွေကိုဝယ်ယူသုံးစွဲသူတွေအကြိုက်တိုးတက်အောင်လှုပ်ဆောင်မှာဖြစ်ပြီး Cable TV ကုမ္ပဏီတွေအတွက်အားကောင်းတဲ့ပြိုင်ဘက်ဖြစ်လာလိမ့်မယ်လို့ AT&T ရဲ့အင်တာနက်စာမျက်နှာမှာဖော်ပြထားပါတယ်။ဒါဟာကုမ္ပဏီတစ်ခုစလုံးနဲ့အင်တာနက်လိုက်ဖက်ညီတဲ့ခွန်အားသည်ဖြစ်လိမ့်မယ်လို့ AT&T ဥက္ကဋ္ဌနဲ့အမှုဆောင်အရာရှိချုပ်ကသူ့ရဲ့ကြေညာချက်မှာဖော်ပြထားပါတယ
်။နောက်ဆုံးရသတင်းတွေကိုမတ်သိန်ကီထိုင်းနဲ့မမိုးဖြူတို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုအရင်ဆုံးမုံတိုင်းရေးပေါ်သတိပေးကြေညာချက်တွေအစိုးရကထုတ်ပြန်နေတဲ့သတင်းကိုတင်ဆက်ပေးကြပါမယ်။ဘင်္ဂလားပင်လယ်ော်အရှေ့လယ်ပိုင်းမှာဖြစ်ပေါ်နေတဲ့မုံတိုင်းငယ်ဟာနောက်12နာရီအတွင်းမှာပို့ပြီးတော့အားကောင်းလာပြီးတော့ဆိုင်ကလုန်းမုံတိုင်းအဖြစ်ရောက်ရှိနိုင်တဲ့အတွက်အနီရောင်အဆင့်သတ်မှတ်လိုက်ပါတယ်။မုံတိုင်းဟာမြမကံယိုရန်မြဝကျွန်းပေါ်ဒေသကိုဥတီ၍လျားနေပြီးပြန်ကွေ့ပြီးတော့မြောက်အနောက်မြောက်ဘက်ကိုဆက်လက်ရွေ့ရှားမယ်လို့မြမစံတော်ချိန်ည9နာရီမှာမိုးရေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကခန့်မှန်းပါတယ်။မုံတိုင်းလမ်းကြောင်းထံကြားရောက်နိုင်ခြေရှိတဲ့ပြည်내နဲ့တိုင်းနေမှာတော့မုံတိုင်းဘေးအန္တရာယ်ကာကွယ်ဖို့တပ်ဆိုင်ရာအုပ်ချုပ်ရေးတွေကုညီကယ်ဆယ်ရေးအဖွဲ့တွေကလိုက်လံနှိုးဆော်နေပါတယ်။မုံတိုင်းကုညီကယ်ဆယ်ရေးပြင်ဆင်ထားတာတွေနဲ့ပတ်သက်လို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဌာနဝန်ကြီးကို VOA ကဆက်သွယ်မေးမြန်းတဲ့အခါသူကအခုလိုစဖြေပါတယ်
။အခုကျွန်တော်တို့ပြည်내နဲ့တိုင်းကိုအဓိကလှုပ်ထားတာကအေယာဝတီလှုပ်ထားတယ်၊ရခိုင်လှုပ်ထားတယ်။ဒီနှစ်ခုတော့ကျွန်တော်တို့ကြက်ကြက်နက်နက်လှုပ်ထားတယ်။ရန်ကုန်ကိုလည်းကျွန်တော်တို့ကြက်ကြက်နက်နက်လှုပ်ထားတယ်။ဧရာဝတီရန်ကုန်ရခိုင်ဒီမုံတိုင်းနဲ့ပတ်သက်ရင်တော့လေအရေးကြီးဆုံးအရေးကြီးဆုံးသတင်းကတော့ဒီသတင်းတွေကိုမပြတ်မလတ်နားထောင်ဖို့ပဏ္ဏနာကြီးကရင်ဘယ်လိုဝင်မယ်ဆိုတာဟိုတိုင်းကြိုတင်ပြီးတော့ခန့်မှန်းပေးနေတယ်မြမသားလည်းအချိန်နဲ့မျှရောက်ရောက်လွှင့်နေတယ်ကျွန်တော် website ကလည်းလွှင့်နေကျွန်တော်အနေနဲ့ကျွန်တော်ရဲ့ဝန်ကြီးဌာနကလည်းသက်ဆိုင်ရာပြည်နယ်နဲ့တိုင်း effect ဖြစ်နိုင်တဲ့ဒီ data တွေကိုအထူးစားပေးပြီးတော့ကျွန်တော်ဇက်တိုက်ဆက်သွယ်ဆောင်ရွက်နေတာရှိတယ်အဲ့ဒီသတင်းတွေကိုပြည်သူတွေကမပြတ်မလတ်စောင့်ကြနေဖို့ပဲလိုတယ်မုံတိုင်းနဲ့ပတ်သက်လို့ရှိရင်ဆေးဖြစ်တဲ့အန္တရာယ်ကင်းတဲ့နေရာတွေသတ်မှတ်ပေးပြီးသားဖြစ်ပါတယ်ဒီသားလိုက်အဲ့သတ်မှတ်တဲ့နေရာတွေကိုသွားချိန်ကြပြီဆိုအရောက်သွားကြဖို့ကိုနေရာကိုကိုတွေ့ဖက်မနေဘူးဒါအရေးကြီးဆုံးချက်ပါပဲ
ဆရာတော်ဝန်ကြီးဌာနအနေနဲ့ပြည်သူတွေအတွက်အဓိကဘလို့များပြင်ဆင်ထားတာတွေရှိပါလဲဆရာ
ဒီအမျိုးသားစဘာဝေးစီမံခန့်ခွဲမှုကော်မတီကနေပြီးတော့ကျွန်တော်တို့ကြီးကြပ်တာပေါ့နော်တကယ်တော့လက်တွေ့လှုပ်ဆောင်နေတာတွေကတော့ပြည်နယ်နဲ့တိုင်းခရိုင်မြို့နယ်အဆင်ပြေဖော်ရနေတယ်ဒီကရိတ်ဟာလောလောဆယ်ဆယ်လောလောလလမဖြစ်ဘူးဖြစ်တယ်မသိနိုင်ဘူးဒါပေမဲ့အခုဝင်လာပြီဆိုရင်တော့ဖြစ်ဖို့များတယ်အဲ့ဒါဆိုကျွန်တော်တို့ရိတ်ခါလုံလောက်သလားသူတို့တက်ပစ္စည်းပြည့်လုံလောက်သလားဆိုတော့ကျွန်တော်တို့ဖြည့်ပြီးပေးရတယ်အတတ်နိုင်ဆုံးအကုန်ဖြည့်ပြီးပေးရတာနံပါတ်1ပေါ့နံပါတ်2ကတော့အဲ့ဒီတင်းကိုဆင်ဆက်မပြတ်ပေးပြီးတော့လုံကြုံဆိတ်ချမယ့်နေရာကိုအဲ့တက်မှတ်ပေးပြီးတော့အဲ့ဒီနေရာတွေကိုပို့ဖို့အတွက်နီလန်းနေတယ်လောက်ထားတယ်ဘာသာရေးပဲ group ဆိုတာတက်ကြီးရေဝေတွေမတန်ဆွားနေခလေးသူငယ်တွေကိုဝင်နေဒါတွေအတွက်ကိုလည်းဘလို့ဥစားပေးဆောင်ရွက်ထားတာရှိပါတယ်အဓိကတော့သူတို့တိပြောလိုက်နာဖို့လိုတာပြည်သူတွေက
ဒီမုံတိုင်းနားမှာရှိနေတဲ့ခုနလုံသားတွေအတွက်ကောဆရာဘလို့များ message ပေးချင်တာရှိပါလဲဆရာ
အဲ့ဒီအတွက်ကိုကျွန်တော်တို့လေအစိုးရအခြားဝန်ကြီးတွေနဲ့ပူးပေါင်းပြီးတော့မင်းတနည်းအားဖြင့်ဆောင်ရွက်ထားတာပါခင်ဗျာ။ကံယူရမှာတောင်းနေတယ်၊ပြည်တွေ၊နောက်ပြီးတော့တချို့ကတော့ဖောင်သစ်ဖောင်ချထားတဲ့လုပ်ငန်းရှင်တွေချခိုင်းထားတယ်။ဒါတွေကိုဒီဖောင်တွေကိုကျွန်တော်တို့ပြန်ပြီးတော့ဒီအဖွဲ့တွေကိုပြန်ပြီးတော့ခေါ်ဖို့နောက်ပြီးတော့ကမ်းလှမ်းတစ်လျှောက်မှာရှိတဲ့ဘလို့နေရမယ်ဘလို့ထိုင်ရမယ်ဘလို့အန္တရာယ်ရှိတဲ့ဆိုတာတွေကိုဒီလေယာဆက်ကြေးဆက်မြောင်းဝင်နေတယ်လည်းကျွန်တော်ပူးပေါင်းဆောင်ရွက်တယ်။ဥတော်ဆက်တွေပူဆောင်ရတယ်လည်းပူးပေါင်းဆောင်ရွက်တယ်။အဲ့ဒီသူ့အောက်မှာလည်းမိုးလီဝတာနဲ့ဇလားပြင်းရဆိုကျွန်တော်ဒီလိုမျိုးပူးပေါင်းဆောင်ရွက်ပြီးနှင်ကြားချက်တွေထုတ်နေတယ်
။ဒါကတော့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးကိုဆက်သွယ်မေးမြန်းခဲ့တာပါ။ပြည်내နဲ့တိုင်းအသီးသီးမှာတော့အထူးသဖြင့်မုံတိုင်းလမ်းကြောင်းမှာရှိနေတဲ့ AOD တိုင်းဒေသကြီးကပသိမ်မြန်အောင်လက်ပွတ်တာမြောင်းမြခရိုင်နေမှာသက်ဆိုင်ရာဒေသခံတာဝန်ရှိသူတွေဘက်ကမုံတိုင်းသတိပေးနှိုးဆော်ချက်တွေလိုက်လံနှိုးဆော်နေပါတယ်။ခရိုင်တချို့မှာတော့ကျောင်းတွေကိုပိတ်ထားလိုက်တယ်လို့သိရကြောင်း AOD တိုင်းလေးမျက်နှာမျိုးကဒေသခံတဦးဖြစ်တဲ့ကိုစိုးခိုင်ကအခုလိုပြောပြပါဗျ
။အဓိကမုံတိုင်းစက်ကွန်းနဲ့ဝင်ရောက်နေတဲ့ပသိမ်တို့မြောင်းမြတို့ဖြာပုံးတို့အဲ့ဒီဘက်ဒီမှာတော့ကြိုတင်ပြင်ဆင်မှုတွေတော်တော်လေးလုပ်နေတယ်။ကျောင်းတွေကိုလည်းနှစ်ရက်ပိတ်ထားတယ်လို့သတင်းသိရှိပါတယ်။ကျောင်းတွေနှစ်ရက်ပိတ်ထားတယ်။နောက်ပြီးတော့ကျွန်တော်တို့အထူးမုံတိုင်းကြားရောက်ခဲ့မယ်ဆိုရင်အရေးပေါ်ကယ်ဆယ်မဲ့အတွက်ကယ်ဆယ်ရေးအတွက်ကိုအစင်းနဲ့လူစုပြီးစီးရင်ဆောင်ရွက်နေပါတယ်
။ရခိုင်ပြည်နယ်ဘက်မှာတော့ကံယူရန်ဒေသခံပြည်သူတွေအတွက် ဲ့တပ်ဆိုင်ရာအစိုးရတာဝန်ရှိတဲ့သူတွေဘက်ကမုံတိုင်းတတိပေးနှိုးဆော်ချက်တွေကိုပြည်သူတွေအချိန်နဲ့တပြေးညီသိရှိနိုင်အောင်ပို့ပြီးတော့မှလှုပ်ဆောင်ပေးသင့်တယ်လို့လည်းရခိုင်ပြည်နယ်ကြောက်ဖြူဒေသခံဦးအောင်ကျော်တန်းကပြောပါတယ်
ရခိုင်ပြည်နယ်တောင်ပိုင်းဆိုပြီးတဲ့ကြောက်ဖြူတန်းတွေဖတ်တော့ပေါ့နော်အမှန်တိုင်းဆိုရင်ဒါလူထုတွေကိုအသိပေးတာကလိုရမယ်ကြိုတင်ပြင်ဆင်တာဘောဟာလိုရမယ်နောက်ပြီးအရေးပေါ်ဖြစ်လာရင်ပြည်သူစုရဲတို့ကအစဟောဘယ်လိုလုပ်ရမယ်ဆိုတဲ့အစအခုအချိန်မှာတက်တက်ကြွကြွနဲ့ရဲရဲလူထုတွေစီကိုရောက်အောင်ကိုတိုက်ရိုက်ဟောလုပ်ပြနေပြီလို့ထင်တယ
်မုံတိုင်းတက်ခတ်လာတဲ့အချိန်မှာပြည်သူတွေဘေးလွတ်ရာပြောင်းရွှေ့နေရချထားဖို့စားနပ်ရိက္ခာကယ်ဆယ်ရေးဆေးဝါးပစ္စည်းတွေစနစ်တကျပြင်ဆင်ထားရှိတယ်လို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရချထားရေးဝန်ကြီးကပြောပါတယ်အထူးသဖြင့်ကတော့မုံတိုင်းတိုက်ခတ်နေတဲ့အချိန်ပင်လယ်ကမ်းရိုးတန်းတစ်လျှောက်မှာရေချောင်းသွာလာမှုတွေမလုပ်ဖို့နဲ့ရေလုံငန်းတွေမလုပ်ကြဖို့ငါးဖမ်းမထွက်ကြဖို့ရေလုံသားတွေရဲ့ပိုက်တွေငါးဖမ်းလေတွေကိုလုံခြုံတဲ့နေရာမှာကတ်ထားဖို့တတိပေးနှိုးဆော်နေပါတယ်ရှင်ဒီ UI မြန်မာပိုင်းရဲ့တနင်္ဂနွေနေ့ညအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်။အခုတော့မြန်မာဒီမိုကရေစီရေးဆွေးနွေးကန်အစီအစဉ်ကိုတင်ဆက်ပေးကြပါမယ်။ဒီသတင်းပတ်ရဲ့မြန်မာဒီမိုကရေစီရေးဆွေးနွေးကန်အစီအစဉ်မှာတော့မြန်မာနိုင်ငံမှာသတင်းမှန်တွေကိုစုံစမ်းဖော်ထုတ်ရေးသားတဲ့သတင်းတောက်တွေအတွက်အကာအကွယ်ပေးမှုအများကြီးအားနည်းနေသေးတယ်လို့2016ခုနှစ်ပူလီဇာဆုရှင် AB သတင်းဌာနကသတင်းတောက်အက်စတာထူဆန်ကပြောဆိုလိုက်ပါတယ်။ Seafood from Sleep ကျွန်နေထံကပင်လယ်စာဆိုပြီးဖော်ထုတ်ရေးသားခဲ့တဲ့ AB သတင်းဌာနကိုလူမှုအကျိုးပြုသတင်းယူတဲ့ခန္ဓာအတွက်ပူလီဇာဆုကိုထီမြင်ခဲ့တာပါ။ AB သတင်းတောက်၄ရောက်ထဲမှာပါတဲ့အက်စတာထူဆန်ကိုဒေါခင်မျိုးသက်ကတွေ့ဆုံပြီးမြန်ထားတဲ့မြန်မာဒီမိုကရေစီရေးရာဆွေးနွေးကအစီအစဉ်နားဆင်ပါရှင
်။အခုလုံးလို့ပေါ့နော်။ဒီရိုရိုလာပြီးတော့မေးမေးကွန်းမေးတဲ့မေးကွန်းတွေဖြေပေးတဲ့အတွက်အဆောက်အများကြီးကျေးဇူးတင်ပါတယ်။အခုအက်စတာဆိုလို့ရှိရင်နော်ပမာနိုင်ငံမှာပထမအဦးဆုံးပေါ့နော်မြန်မာအမျိုးသမီးတွေကလည်းဖြစ်တယ်ပြီးတော့ပူလစ်ဇာဆုလည်းဒီကြရတဲ့တရားပေါ့နော်ဆိုတော့ပထမအဆုံးဒီပိုလစ်ဆာဆုပိုလစ်ဆာဆုဆိုတာပေါ့နော်ဒီသတင်းသမားတွေအရန်ခုံရင်ရဲ့ဆုပါဒီလိုဆုမျိုးကိုထူးထူးခြားခြားရတယ်ပေါ့နော်ကြတော့ဒီဆုနည်းနဲ့ပတ်သက်ပြီးနည်းနည်းပြောပြပေးပါအစ
ဟုတ်ကဲ့ရှင်ဒီဆုကကျမတို့ဒီ2016ခုနှစ်ပိုလစ်ဆာဆု announcement မှာပေါ့နော်ကျမတို့ဒီအမျိုးသမီးသတင်းထောက်အဖွဲ့ကျမတို့ AP သတင်းဌာနကအမျိုးသမီး၄ယောက်ပါဝင်ပြီးတော့မှလှုပ်ဆောင်တဲ့သတင်းဒီစုံစမ်းထောက်လာတဲ့တည်င်းပေါ်မှာတို့ကအဒီနေ့လူမှုဝန်ဆောင်မှုအောက်မှာကျမတို့ဆုပေးတာပါရှင်ဟုတ်ကဲ့အလုတ်တဲ့တည်င်းကတော့ဒီပင်လယ်စာလုပ်ငန်းတွေမှာဂျုံပြုခံရတဲ့သူတွေနဲ့ပတ်သက်ပြီးတော့ကျမတို့စုံစမ်းထောက်လန်းပြီးတော့မှဖော်ထုတ်ခဲ့တာပါရှင
်ဟုတ်ကဲ့ဒီထဲမှာဆိုလို့ရှင်ဒီဟို SR ကိုရေးလိုက်တဲ့ဆောင်းပါးထဲမှာပေါ့နော်ဒီဖော်ထုတ်လိုက်တဲ့တည်င်းထဲမှာဆိုလို့ရှင်အဓိကမြန်မာဒီဟိုကငါးဖက်လောက်ကြတယ်အများကြီးပါနေပါတယ်ဆိုတော့ဒီအတင်းအဆနာကိုဘယ်လိုစပြီးတော့ရလဲပေါ့နော်အဲ့ဒါလေးကစပြီးပြောပြပေးပါ
ဟုတ်ကဲ့ကျွန်တော်တို့ဂျကာတာနိုင်ဂျကာတာမြို့မှာအခြေစိုက်တဲ့ AP သတင်းဌာနမှာအလုပ်လုပ်တဲ့ဒီမာဂျီမေဆန်ကျွန်တော်တို့၄ယောက်ထဲကတယောက်သူကနေစပြီးတော့မှဒီ IOM အဖွဲ့အစည်း International Organization for Migration ဒီ IOM ဒါလူတိုင်းသိပါတယ်ရှင်ဒီအဖွဲ့အစည်းကနေကျွန်တော်တို့ပေါ့အဲနင်တို့ဒီတင်းလုံနေတာဒီအင်ဒိုနီးရှားအရှိဘက်ကျွန်းတွေကိုနည်းနည်းကြည့်ကြည့်ပါလားငါးဖန်းလေတွေပေါ်မှာအဲရေလုံသားတွေတော်တော်များများဒီမတရားခံနေရတယ်ဆိုတဲ့ဟာမျိုးတို့သတင်းကြားတယ်ဆိုမှကျွန်တော်တို့သတင်းစပေးပါတယ်ကျွန်တော်တို့ဒါပေမဲ့ဘယ်နားနေဘလို့စရမှန်းလုံးဝမသိပါဘူးအင်ဒိုနီးရှားမှာကျွန်းပေါင်းထောင်နဲ့ချီပြီးရှိတဲ့အတွက်ကြောင့်မလို့ဘယ်နေရာနေဘယ်ကျွန်းလဲဆိုတာတို့လည်းအတိအကျမသိဘူးဒါမဲ့တို့ကတော့ဒါတန်တရားဖြစ်တယ်လို့ကျွန်တော်တို့ပြောပြသွားတာအဲ့တော့၈လ၉လလောက်ကကျွန်တော်တို့ဒီအစအနတွေပေါ်တာပေါ့ဒီကျွန်တော်တို့လူကုန်ကူးခံရတဲ့သူတွေကဘယ်ကိုရောက်သွားတာလဲဘယ်နေရာနေဘယ်ကိုပျောက်သွားတယ်ပြီးရင်ဒီထိုင်းနိုင်ငံနေပိုင်းမှာလည်းရှိတဲ့အဖွဲ့အစည်းတွေကိုကျွန်တော်တို့လိုက်ပြီးမေးကြည့်ရတယ်မေးရတဲ့မှာနောက်ဆုံးမှာဒီထိုင်းအဖွဲ့အစည်းတစ်ခုထိုင်းနေရဲ့ NGO အဖွဲ့အစည်းတစ်ခုကနေပြီးတော့မှာဒီကျွန်းတွေကိုရှေ့ဘက်ကျွန်းတွေကိုတွားမယ်ဆိုတဲ့အချိန်မှာစပြီးတော့မှာကျွန်တော်တို့တို့အဲဒီနောက်ကိုလိုက်ရင်းနဲ့စုံစမ်းထောက်လန်းဖို့စပြီးဖြစ်ခဲ့တာပါရှင်ဟုတ်ကဲ့
ဟောဆိုတော့အဲ့လိုမျိုးတွားတဲ့အခါမှာပေါ့နော်ဒီကျွန်းနေစီကိုအရင်ဆုံးသွားတာလားဒါမှမဟုတ်ဒီတင်မောတွေကိုစောင့်ပြီးတော့အချီပြီးတော့မှအဲတင်မောတွေနောက်ကတကယ်လို့လူကုန်ကူးခံရတဲ့လူတွေပါမယ်ထင်တယ်တင်မောတွေနောက်ကိုလိုက်တာလားဘယ်လိုပုံစံနဲ့သွားတာလဲ
ဟုတ်ကဲ့ကျမတို့ဒီတင်မောစပြီးတော့မှအင်ဒိုနီးရှားကျွန်းနေကိုစပြီးသွားမယ်လို့ဆုံးဖြတ်တဲ့အချိန်မှာကျွန်တော်ဘယ်တင်မောကိုမှကျွန်တော်တို့မသိသေးပါဘူးရှင်အဲ့တော့ကျွန်တော်တို့ကျွန်းနေကိုအရင်သွားတာပါအင်ဒိုနီးရှားရဲ့အရှေ့ဘက်ဆွန်းဆွန်းမှရှိတဲ့ဘန်ဂျီနာဆိုတဲ့ကျွန်းပေါ်ကိုကျမတို့ဟိုကျမတို့အထက်ကကျမမဟုတ်သေးဘူး Robin McDowell ကအရင်ရောက်သွားတာပါရှင်အဲ့တော့သူရောက်သွားပြီးတဲ့အချိန်မှာဒီအလွန်အင်မတန်ဝေးလံခုန်တီတဲ့ကျွန်းပေါ်မှာ ကုမ္ပဏီထိထိမမကြီးတစ်ခုရှိနေတော့သူတွေ့တယ်ပြီးတော့မှလူတော်တော်များများလုံနေအောင်တွေ့တယ်ရုပ်တွေကဒီကျမတို့မြန်မာပြည်ကရုပ်လို့လို့ထိုင်းနိုင်ငံကရုပ်လို့လို့ဒီကမောတရားလာဟိုကလူတွေရဲ့ရုပ်ပုံစံမျိုးတွေသူကတွေ့တယ်ဒါပေမဲ့သူတို့အနေနဲ့ဘယ်ရောက်သူတို့စီမှာအဲ့နေရာမှာအဲ့ကုမ္ပဏီထဲမှာဒီလူတွေဘယ်လိုရောက်နေရပါတယ်ဖြစ်နေရဆိုသူတို့စုံစမ်းဖို့ဆက်စုံစမ်းဖို့ကဒီဘာသာစကားအခက်အခဲဖြစ်နေအောင်တွားပြီးတော့မှတွေ့ရပါတယ်အဲ့တော့ကျမမြန်မာပြည်မှာအတင်းလုံနေတဲ့အချိန်မှာပဲသူကလှမ်းပြီးဖုန်းဆက်ပြီးတော့မှအဲဒီအရှိဘက်ကျုံးကိုလာခဲ့ဖို့ချက်ချင်းလိုက်လာခဲ့ဖို့ပြီးတော့ဆက်ပြီးစုံစမ်းထောက်လှမ်းမှုလုပ်ဖို့လှမ်းပြီးခေါ်တာပေါ့နော်အဲ့အချိန်မှာကျမနောက်3ရက်အကြာမှာရောက်သွားပါတယ်ရှင်တော်တော်လေးကိုဝေးလံခောင်းတည်ရဒီလေရင်5ချိန်စီးရပါတယ်လေရင်5ချိန်စီးပြီးတော့မှတင်းမောတစ်ချိန်စီးမှအဲ့ဒီကျုံးကိုရောက်တယ်ရောက်တဲ့အချိန်မှာကျမတော်တော်လေးကိုဟိုကပအစွန်ဆုံးကိုရောက်သွားတယ်လို့မျိုးခံစားရပါတယ်ဘာမှကိုမရှိတာပါရှင်အဲ့ဒီညကိုရောက်သွားတာပါဟုတ်ကဲ့
ဆိုတော့ဗမာတွေဒီလူတွေကဗမာတွေမှန်းပေါ့နော်ဟိုဘယ်လိုလုပ်ဟိုအစတိလာပဲ
အဲ့ဒီကျုံးကိုရောက်တဲ့နေ့မှာပဲကျမတို့ဒီဗမာဒီထွက်ပြေးသွားတဲ့ငါဖန်သမားတဲ့ဟာတယောက်ကိုကျမတို့လိုက်ရှာဖို့ဆိုမှရွာတရွာကိုသွားတယ်။သွားတော့အဲ့လူနဲ့တွေ့တယ်။တွေ့ပြီးတော့မှသူကစပြီးရှင်းပြတယ်ဒီကျွန်းမှာဒီမြန်မာရေလုတ်သားတွေအများကြီးရှိတဲ့အကြောင်း။ဒါပေမဲ့သူကိုယ်တိုင်ကဒီငါဖန်လေးတွေမှာအလုပ်လုပ်ခဲ့တာဖြစ်တဲ့အတွက်ကြောင့်မလို့သူအတိအကျသူ့ရဲ့ condition ကိုသူမသိခဲ့ဘူး။အဲ့တော့ကျမတို့တတင်းတွေသူ့ကို interview တွေလုပ်တယ်ဘာတွေဖြစ်ခဲ့တယ်လဲဆိုတော့မေးတဲ့အခါမှာသူတော်တော်လေးကိုဆိုးရွားတဲ့အဖြစ်သက်လေးတွေဒီငါးဖန်လေးပေါ်မှာအလုပ်လုပ်ရတာပင်ပန်းတဲ့အကြောင်းတွေသူကစပြီးပြောပြတယ်။ပြီးတော့မှပြန်လာတဲ့အချိန်မှာသူနေတဲ့နေရာကကျမတို့တဲမဲ့ကျွန်းနဲ့ကိုတော်တော်လေးကိုဝေးတယ်။ဝေးအဲ့အဝေးကနေပြန်လာတော့ကျမတို့ငကိုတဲမဲ့ကျွန်းပြန်ရောက်လာတဲ့အချိန်မှာညနေပိုင်းရောက်တော့ကျမတို့သမင်းစားဆရာဆိုင်ဆိုလို့ဆိုင်တသေးလေးတဆိုင်ပဲရှိရပါတော့။အဲ့မှာသမင်းသွားစားမယ်ဆိုမှသွားကြတော့ဒီမြန်မာစကားပြောတဲ့နေကိုကျမစပြီးကြားရတယ်။ယောက်ျားလေးနှစ်ယောက်သုံးယောက်လောက်ကနေစကားပြောနေတော့ကျမချက်ချင်းမဲ့သူတို့ဘက်ကိုလှမ်းကြည့်လိုက်ပြီးတော့မှမြန်မာပြည်ကလားလို့လမ်းမေးလိုက်တော့သူတို့ကျမကိုမျက်လုံးပြူးပြီးကြည်လာတယ်ရှင်။အမမြန်မာလားပေါ့အဲ့လိုမျိုးပြောတော့ကျမဟုတ်တယ်ကျမသူတို့စပြီးရှင်းပြတော့ကျမဒီကိုရောက်လာတဲ့အကြောင်းကျမတည်င်းထောက်ပါဒီမှာဒီရေလောက်သားတွေဘလို့ရောက်လာလဲဆိုတဲ့အကြောင်းကျွန်တော်လာပြီးစုံစမ်းနားပါဆုံးမကျွန်မတို့စပြီးတော့မှရှင်းပြရရှင်းပြတော့တို့အကုန်လုံးလန့်သွားတာပေါ့ဒီဒီလောက်ထိဝေးလံခောင်းတီးတဲ့ကျွန်းတို့ရေလန်းချောင်းကနေလာရဲဆိုရင်15ရက်ကနေရက်20ရက်30အထိကြာတဲ့ရေလန်းချောင်းခရီးမှာတို့တော်တော်လေးကိုလန့်ဖြတ်သွားတယ်ကျွန်မကိုကြည့်ပြီးတော့မှအဲ့မှာစာယူတော့မှစကားပြောဖြစ်တာပါအဲ့အချိန်မှာကျွန်မမြန်မာတွေကိုစတွေ့တာပေါ့ဟုတ်ကဲ့
တည်င်းလောက်တော့မယ်ဆိုတော့ဒီပေါ့နော်မြန်မာတွေနဲ့လက်တွေ့နေပြီဒီလူတွေဟာတော့ဒီခိုက်ခီးကိုမြန်မာနိုင်ငံနေပြီးတော့အင်ဒိုနီးရှားဝေးလံခောင်းတည်တဲ့နေရာကျွန်းနေရောက်လာပြီအဲ့ခါမှာဘလို့စိတ်ကူးရလဲဒီဟာမျိုးကိုပေါ့နော်ဒီတည်င်းရေးဖို့ဆိုရင်ဘလို့မျိုးစပြီးတော့လုပ်မယ်လို့စိတ်ကူးရပါလဲ
ဟုတ်ကဲ့ကျမတို့ကအဲ့အချိန်မှာအင်မတန်ဝေးလံခောင်းတည်တဲ့ကျွန်းမှာရောက်နေတာပေါ့နော်ဒါပေမဲ့ကျမမှာခရီးရပစ္စည်းလေးတွေတော့ပါသွားတယ်ဥမာဒီအင်တာဗျူးလုပ်ဖို့တော့ဒီတို့တွေနဲ့ပတ်သက်တဲ့အချက်လက်တွေကိုစုဆောင်ဖို့အဲ့တော့ကျမတို့တို့တွေကိုချက်ချင်းပဲကျမအင်တာဗျူးစလုပ်ပါတယ်ရှင်အဲ့ညနေကလေးရောက်တဲ့ညနေကလေးကနေစပြီးအင်တာဗျူးလုပ်တယ်ဘာကြောင့်မလို့ဒီနေရာကိုဘလို့ရောက်လာတယ်ဆိုတော့အကြောင်းကျမတို့အတွက်ကအကြီးဆုံးမေးခွန်းပေါ့နော်ဘလို့ရောက်လာတာလဲတလောက်ဝေးတဲ့နေရာနေဆိုတော့များတော့အပြင်ကျမအဲ့မှာတယောက်ပြီးတယောက်ကတို့ရဲ့အကြောင်းအရာတွေကိုစပြီးပြောပြရတယ်ကျွန်တော်တို့ကိုမြန်မာနိုင်ငံကနေကျွန်တော်ရွာကနေပေါ့နော်ပွဲစားလာပြီးတော့မှထိုင်းနိုင်ငံမှာအလုပ်ပေးမယ်ဆိုမှခေါ်သွားတယ်ထိုင်းနိုင်ငံရောက်တဲ့ခါကျတော့ချက်ချင်းဒီစိတ်ကန်းတွေကိုခေါ်သွားတယ်စိတ်ကန်းတွေရောက်တာနဲ့တခါလဲငါးဖက်လေပေါ်မှာသူတို့ဘာမှမသိလိုက်ခင်မှာတခါလဲရောင်းစားပလိုက်တယ်ဆိုတဲ့အကြောင်းတွေကိုသူတို့စပြီးပြောပြပါတယ်တချို့ကတော့ရောင်းစားတယ်ဆိုတဲ့စကားလုံးမပြောတတ်ဘူးပေါ့နော်သူတို့ကိုသူတို့ရောင်းစားလို့ရောင်းစားခံရမှမသိတဲ့လူတွေအများကြီးပဲအဲမဲ့သူတို့ပြောပြတာကငါးဖက်လေပေါ်ကိုချက်ချင်းတင်လိုက်တယ်ဒါသူတို့မသိလိုက်ခင်မှာပဲသူတို့ကအင်ဒိုနီးရှားရေပေါ်ကိုရောက်နေပြီပေါ့သူတို့အဲ့ဒီပဲ့နေနေကိုစပြီးမေးတယ်သူတို့ဘယ်ရောက်နေလဲဆိုအဲ့ချိန်မှာမှသူတို့ကမြန်မာပြည်နဲ့အဝေးကြီးကိုရောက်နေတယ်ဆိုတဲ့အကြောင်းကိုသူတို့သိတယ်အဲ့ခါမှာပြောလာတဲ့ယောက်ျားလေးတွေအကုန်လုံးဒီ case တစ်ခုထဲမှာပဲဖြစ်နေတယ်ဒီသူတို့ပွဲစားခေါ်သွားတယ်ဆိုတဲ့အမျိုးတွေထိုင်းနိုင်ငံကိုရောက်သွားတဲ့ခါမှာထိုင်းနိုင်ငံရောက်ပြီးတော့မှဒီထိုင်းငါးဖန်းလေးတွေပေါ်ချက်ချင်းရောက်သွားတယ်ဆိုတဲ့ဟာကိုစပြီးတော့မှသူတို့အများကြီးကိုပြောပြလာတာပါရှင့်
ဒီလိုမျိုးအင်ဒိုနီးရှားကျွန်းမှာဒီမြန်မာနိုင်ငံကမြန်မာနိုင်ငံသားတွေလူမှောင်ကိုကူးခံတာတွေ့လာတဲ့ခါမှာเนาะသူတို့တွေနောက်ဆက်တွဲဒီကြေးကျွန်းအပြူခံနေရတယ်ဆိုတဲ့ပုံစံမျိုးပေါ့နော်အဲ့လိုမျိုးကိုဘယ်လိုမျိုးဖော်ထုတ်ပါလဲအဲ့ဒါလေးပြောပြပေး
ကျမတို့တို့စပြီးအင်တာဗျူးလုပ်တယ်အဲတို့ဘယ်လိုရောက်လာလဲဆိုတာကိုကျမတို့သိပြီသိတဲ့အချိန်မှာချက်ချင်းပဲကျမတို့ဘယ်လေးတွေမှာငါဒီဘယ်လေးပေါ်မှာအလုပ်လုပ်တာလဲဆိုတော့ထိုင်းငါးဖန်းလေးပေါ်မှာအလုပ်လုပ်တယ်အကုန်လုံးကထိုင်းငါးဖန်းလေးပေါ်မှာအလုပ်လုပ်တယ်ပြီးတော့မှ သူတို့တွေပြောပြတယ်လက်ခရသလားလက်ခသဇမမရဘူးလက်ခကိုသူတို့သူတို့ရဲ့အတပြားတပြားမှမရဘဲနဲ့သူတို့နှစ်ပေါင်းများစွာတချို့ဆို15နှစ်လို့ပြောတယ်တချို့8နှစ်တချို့5နှစ်တချို့ကစရောက်တဲ့လူတွေရှိတယ်အဲ့တော့သူတို့ပြောတယ်ဘာကြောင့်မလို့ဒါတော့နှစ်အကြာကြီးနေနေတာလဲဒီမှာဘာကြောင့်မလို့နေကျွန်တော်တို့ပြန်ခွင့်မပြုဘူးကျွန်တော်တို့ဒီမှာပဲတေဖို့ပြစ်ထားတာဆိုတဲ့ပုံစံမျိုးတွေစပြီးသူတို့စပြီးပြောလာတယ်ကျွန်မကလည်းသူတို့တွေကဟိုဒီအကြောင်းအရာတွေကိုပြောလာအောင်တဖြည်းဖြည်းချင်းသွားရတာပေါ့နော်အဲ့တော့သူတို့ကအများတော့အဖြစ်ပြောတဲ့လူတွေကအကုန်လုံးတပုံစံနဲ့ဖြစ်တယ်သူတို့တွေကိုအစာလုံလောက်ယုံပဲကြွေးတယ်ပြီးတော့မှတနေ့ကိုနိုင်20ကျော်အလုပ်လုပ်ရတယ်တခါလေမအိပ်ရတဲ့အချိန်တွေရှိတယ်တချို့ဆိုရင်တအားပင်ပန်းလို့တင်မောငါးဖန်းလေးတွေပုံမှာပဲတိတ်သွားတဲ့လူတွေရှိတယ်ဆိုမှသူတို့စပြီးပြောပြတော့ကျမတို့ဒီ document သူတို့ရဲ့အကြောင်းအရာတွေကိုအကုန်လုံးကိုပြန်ကြည့်လိုက်တဲ့အခါမှာသူတို့တွေဒီကျမတို့ခက်တဲ့စဉ်းစားလိုက်တဲ့ခက်တဲ့ဂျုံပြူတဲ့အနေနဲ့ကျမတို့ကဟိုတတ်မှတ်လိုက်ပါတယ်ရှင်ဟုတ်ကဲ့
ဆိုတော့အခုထိုင်းငါးဖန်းလုပ်ငန်းဆိုလို့ရှိရင်တကယ်ကငွေပမာဏတော်တော်များပါတယ်တစ်နှစ်ကိုသူက9ဘီလီယံလောက်ကိုဝင်တာပါဒေါ်လာတန်း9000ကျော်လောက်ကိုဝင်တဲ့လုပ်ငန်းကြီးပါဒီဟာမှာ NDA တွေရှိမယ်လို့ထင်ပါတယ်ဘာဖြစ်လို့လဲဆိုတော့အနောက်မှာဒီလုပ်ငန်းကြီးရဲ့အနောက်မှာတကယ်ငွေရကြီးတဲ့လူတွေအများကြီးကရှိနေတဲ့အခါကျတော့ဆိုတော့ဒီ NDA တွေဘယ်လိုရှောင်ခဲ့လဲပြောပြပေးပါ
ဟုတ်ကဲ့ဟိုကဘလို့ရှောင်ခဲ့တယ်လဲဆိုတော့ကျမတို့ကတော့အသက်နိုင်ဆုံးဒီကုမ္ပဏီအဲ့ဒီကုမ္ပဏီဝင်းမှာရှိတဲ့လူတွေနဲ့စကားပြောဆရာမလိုအောင်နေတယ်ခဝေးဝေးကနေကျမတို့အသက်နိုင်ဆုံးဒီမြန်မာပြည်သားတွေအဲ့အဲ့ကျွန်းမှာရှိနေတဲ့မြန်မာပြည်သားတွေကိုကျမတို့အဲ့လိုတချို့နေရာဆိုရင်ဒီအဲ့ကျွန်းရဲ့တခြားနေရာကိုခေါ်သွားပြီးတော့မှအင်တာဗျူးလုပ်တာတို့သူတို့တွေကိုလည်းအသက်နိုင်ဆုံးအန်ဒီရမဖြစ်အောင်ကျမတို့အင်တာဗျူးလုပ်တဲ့လူတွေဒီကျွန်းပြုခံရတဲ့သူတွေကိုလည်းကျမတို့ပြန်သွားတဲ့အချိန်မှာအန်ဒီရမဖြစ်အောင်ကျမတို့အင်တာဗျူးလုပ်ပါတယ်အဲ့တော့အသက်နိုင်ဆုံးကတော့သူတို့နဲ့ခဝေးဝေးမှနေတယ်ဒါပေမဲ့တခါတလေကြာရင်သူတို့ဘက်ကနေဒီအဲ့ဒီ area မှာပေါ့လူစိမ့်လာလို့မရဘူးထွက်သွားရမယ်နည်းနည်းချင်းချောက်တာမျိုးတွေတော့ဟုတ်ရှိပါတယ်ရှင်ဟုတ်ကဲ
့အသက်အန်ဒီရအထီတောင်ကြုံခဲ့ရတာမျိုးရှိပါလား
ဟုတ်ကဲ့ဟိုတချို့တခါတလေကြာရင်တော့သူတို့အဲလို့ပြောမလဲကျမတို့ကိုဆက်ပြီးတည်င်းမလိုက်အောင်ပေါ့အဲ့လိုသူတို့လေနဲ့လိုက်ပြီးတော့မှချင်းချောက်တာမျိုးတွေလည်းတခါတလေတော့သူတို့လုတ်ပါတယ်ရှင်ဟုတ်ကဲ့ဒါပေမဲ့ဒါဒီချင်းချောက်မှုကကျမတို့အတွက်အဲဘလောက်ထိအနေရှိစေနိုင်လဲဆိုတော့အဲ့ဒီတော့ကကျမတို့တော်တော်လေးမတိလိုက်ဘူးပေါ့နော
်တည်င်းလုတ်တဲ့လုပ်ငန်းမှာဒီစုံစမ်းထောက်လှမ်းပြီးတော့မှတည်င်းဖော်ထုတ်တာတော်တော်ခက်တဲ့အဆင်မှရှိပါတယ်ဆိုတော့အခုပေါ့နော်မြန်မာနိုင်ငံကလည်းဖြစ်တယ်ပေါ့နော်တိုင်းရင်သူကချင်တိုင်းရင်သူလေးလည်းဖြစ်နေဆိုတော့ဒီတိုင်းရင်သူလေးတယောက်ကဒီလိုခက်တွေပေါ်ထုတ်ပြီးမှဒီဟိုရေးသားတဲ့ဒီစာတမ်းတစ်ခုပေါ့နော်ဒီတည်င်းတိုင်းနဲ့ပတ်သက်ပြီးတော့ပူလစ်ဇာဆုရတယ်ဆိုတော့ဒီမြန်မာနိုင်ငံကဟိုတည်င်းသမားတွေပေါ့နော်တည်င်းသမားတွေတော့ကောဘာတွေများမျှော်လင့်ထားပါလဲအခုလိုရလာတဲ့အတွက်ပေါ့နော
်ဟုတ်ကဲ့ဟိုကကျမဟိုကပေါ့ဥပမာတစ်ခုအနေနဲ့ပဲရည်တည်ချင်ပါတယ်သူတို့ရှိမှကျမတို့မှာစုံစမ်းဖော်ထုတ်ရတဲ့အများကြီးရှိပါတယ်အဲ့တော့ကျမတို့မြန်မာသတင်းထောက်တွေကလည်းအများကြီးကိုအရေးချင်းရှိကြတာတွေရှိပဲအဲ့တော့အဲသူတို့တွေမှာလည်းပို့ပြီးတော့မှပေါ့နော်အဲသူတို့ရဲ့အလုပ်မှာပို့ပြီးစုံစမ်းထောက်လန်းနိုင်တဲ့အရာတွေပြီးတော့မှဒီစုံစမ်းထောက်လန်းတဲ့သူတို့ရဲ့သတင်းကြောင့်မလို့အဲအကြောင်းအရာတစ်ခုပြောင်းလဲနိုင်တဲ့အရာမျိုးသူတို့လုပ်နိုင်တယ်ဆိုတော့ကျမအဲဥပမာတစ်ခုအနေနဲ့ပဲဖြစ်စေချင်ပါတယ်ဟုတ်ကဲ့
မြန်မာနိုင်ငံမှာဆိုလို့ရှိရင်လည်းဒီအရင်အခုဆိုလို့ရှိရင်ဟိုရင်ပေါ့နော်ဟိုအော်ဆက်အုပ်ချုပ်မှုတော့မရှိတော့ပါဘူးဆက်အုပ်ချုပ်မှုမရှိပေမဲ့ပေါ့နော်စုံစမ်းထောက်လန်းဖို့ကနည်းနည်းခက်ခဲမယ်လို့ထင်ပါတယ်ဒီလူတွေအတွက်ကိုပါများပြောချင်ပါတယ်ဘယ်လိုအားပေးချင်ပါလဲ
ဟုတ်ကဲ့ဟိုကျမတို့နိုင်ငံကလည်းစပြီးပွင့်လင်းလာတယ်ဆိုတော့အခုဟိုပါပေါ့လူငယ်တွေကအရန်တက်ကြွတယ်ကျမတို့မှာအရေးချင်းလက်ရှိရဲ့လှုပ်ဖို့လည်းရှိတယ်ဒါပေမဲ့ကျမတို့အတွက်နောက်ကနေကောက်ွယ်ပေးတဲ့အရာတွေကတိတ်ကိုနေပါနေပါသေးတယ်ကျမတို့လူငယ်ကြီးပဲမဟုတ်ပါဘူးဒီတည်င်းလှုပ်တဲ့သူတွေအတွက်ဆိုရင်ဒီကကွယ်မှုကနည်းတယ်သူရဲ့တရင်တိုက်အနေနဲ့တော့လကောင်းအစိုးရဘက်ကအနေနဲ့တော့လကောင်းကကွယ်မှုကအများကြီးအားနည်းနေပါသေးတယ်အဲ့တော့ကျမတို့အတွက်ဟိုကကွယ်မှုတွေပေါ့နော်ကကွယ်မှုလိုအပ်တယ်ပြီးတော့မှအခုလိုစုံစမ်းထောက်လန်းတဲ့တရင်တွေကိုလုပ်ဖို့အတွက်သူတို့တရင်တိုက်တွေကလည်းအားပေးဖို့အများကြီးလိုအပ်ပါတယ်ရှင်ဟုတ
်ပါအခုလိုမျိုးပေါ့နော် VOA မှာမင်းမြန်ခွင့်ပြုတဲ့အတွက်အများကြီးကျေးဇူးတင်ပါတယ်
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ရှင
်ဒါကတော့ Esther Tucson ကိုဒေါခင်မျိုးသက်ကတွေ့ဆုံမေးမြန်းထားတဲ့မြန်မာဒီမိုကရေစီရေးဆွေးနွေးခန်းပါရှင
်။ VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန် နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီအထိအစီအစဉ်ကိုလိုင်းတူ16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါသောတာရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။ VOA American တန်ကနေ2016ခုနှစ်အောက်တိုဘာလ23ရက်တနင်္ဂနွေနေ့ညပိုင်းအစီအစဉ်လေးကိုည10နာရီအထိ Washington DC မြို့တော်ကနေလိုင်းဒိုမီတာ24 25 32 51နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာတော့တနင်္ဂနွေနေ့ညတိုင်းထုတ်လွှင့်ပေးနေကြအပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ဆက်ပေးမှာပါ။အခုအရင်ဆုံးထုတ်လွှင့်ပေးမယ့်အစီအစဉ်ကတော့မအေးတန်နာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်မှပေးစာများကဏ္ဍဖြစ်ပါတယ်ရှင်။
မင်္ဂလာပါရှင်။ဒီရိုရေးလာတဲ့တော်ရရှင်ရဲ့ပေးစာတွေအီးမေးလ်တွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့နောက်တိုင်းဒီလေးဒီပုံနဲ့လည်းဖျော်ဖြေပေးမယ့်အပြင်တော်ရရှင်နေချင်းချင်းပေးပို့လာတဲ့မြေတားတေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါရဲ့ရှင်။ဒီဘက်တော့ကျမတို့ရဲ့ VOA ရုပ်တံလိုင်းအစီအစဉ်တွေကိုမြန်မာနိုင်ငံကရုပ်တံလိုင်းတစ်ခုကနေစီစဉ်တင်ဆက်ပေးမယ့်ကိစ္စနဲ့ပတ်သက်ပြီးတော့တော်ရရှင်နေရေးလာကြတာတွေကိုပြောပြချင်ပါသေးတယ်။အရေးဥဆုံးမသိသေးတဲ့တော်ရရှင်တွေလည်းသိသွားဖို့အတွက်ဆိုရင်တော့ကျမတို့ VOA မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်နောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွေ့ဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဒီမိုကရက်တစ်မြန်မာအသံ DVV ရုပ်တံလိုင်းကနေပြီးတော့ဖန်ယူကြည့်ရှုနိုင်ပါပြီ။အဲ့ DVV ရုပ်တံလိုင်းမှာနေ့စဉ်ဖန်ယူကြည့်ရှုမယ်ဆိုရင်တော့ည10နာရီနဲ့မနေ့9နာရီခွဲအချိန်ကြီးမှာကျမတို့အစီအစဉ်ထုတ်လွှင့်မှုတွေကိုဖန်ယူပြီးတော့ကြည့်ရှုနိုင်ပါတယ်။ကျမတို့ပုံမှန်ထုတ်လွှင့်နေကြ VOA ရဲ့ Asia Set 7 ဂျူရူမှာလည်းဖန်ယူကြည့်ရှုနိုင်ပါတယ်။ကျမတို့ Facebook စာမျက်နှာပေါ်မှာဓာတ်ရိုက်ထုတ်လွှင့်ပေးနေတာကိုလည်း Mobile Phone အသုံးပြုတဲ့သောရရှင်တွေဓာတ်ရိုက်ဖန်ယူကြည့်ရှုနိုင်ပါတယ်နော်။ဒီလိုမျိုး VOA အစီအစဉ်တွေကို DVV ရုပ်တံလိုင်းပေါ်မှာတစ်နေ့နှစ်ချိန်တင်ဆက်ထုတ်လွှင့်ပြသပေးနေတာနဲ့ပတ်သက်ပြီးတော့ရေးလာကြတဲ့သောရရှင်တွေအစားတွေကိုအခုပြောပြချင်တာပါ။ Facebook စာမျက်နှာပေါ်မှာမှတ်ချက်ရေးလာကြတာဖြစ်ပါလိမ့်ရှင်။ VOA ကိုဟိုးရင်တွေကအားပေးလာတဲ့ပရိသတ်မလို့အခုလိုမျိုးဒီ Facebook ရုပ်မြင်သံကြားမျိုးစုံကနေပြီးတင်ဆက်ပေးနေတာအတွက်အထူးဝမ်းသာပါတယ်ဆိုပြီးရေးလာတဲ့သောရရှင် Rere က
12နှစ်အရွယ်ကလေးကနားထောင်လာခဲ့တာတကယ်တမ်း VOA ဟာအမောင်းထဲမှာကြီးပြင်းလာတဲ့ကျွန်တော်ဘဝရဲ့စာကြည့်တိုက်ဖြစ်တယ်လို့ဘူးဆုတာများစွာရရှိလာခဲ့ပါတ
ယ်အောင်မနာဆိုတဲ့သောရရှင်က
VOA နဲ့ DVB ကိုဂျိုရုရုပ်သံဖန်ဆက်နဲ့မှကြည့်လို့ရတာမလားဂျိုရုဖန်ဆက်ကအိမ်တိုင်းတက်ဖို့မှမလွယ်ကူတာဆိုတော့ကြည့်စေချင်ရင်ရိုးရိုးနှစ်လိုင်းနဲ့ပြနိုင်အောင်ပြန်ကြားရေးနဲ့ညှိတင်ပါတယ်
သူက DV ရုပ်တံလိုင်းနေမကောက်မြန်မာနိုင်ငံရုပ်မြင်သံကြားလိုင်းနေပေါ်မှာပါပြသပေးပါဆိုပြီးတော့အခုလိုပြောလာတာပါဒါကိုသူ့ရဲ့မှတ်ချက်အောင်မှပြန်ပြီးတော့ဖြေကြားလိုက်ရဲ့နောက်ထပ် VOA သောရရှင်တယောက်ကတော့ Sunshine Namcon ဆိုတဲ့ Facebook သောရရှင်ပဲဖြစ်ပါတယ်သူကကျွန်တော်အခု VOA အစီအစဉ်တွေကိုထုတ်လွှင့်ပြသမယ် DVB အသုံးပြုတဲ့ထိုင်းကရုပ်တံစလောင်းကလည်းဝယ်ယူရင်ဈေးမကြီးပါဘူးဆိုပြီးတော့အခုလိုမျိုးရေးလာပါတယ်
ထိုင်းကထုတ်တဲ့ PSI HD 2P စလောင်းအစုံလိုက်က3000ကျော်ကျော်လောက်ပဲရှိပါတယ်။အဲ့ဒါကိုဝယ်တက်လို့ရှိရင် DVB မြဝတီ MRTV အပါဝင်မြန်မာလိုင်း73လိုင်းကြည့်နိုင်ပါတယ်။ဈေးနှုန်းအနေနဲ့ဆိုရင်လည်းတင့်တော်ရဲ့ဈေးနှုန်းလောက်ပဲထင်ပါတယ်။အိမ်မှာတက်ထားတာအဆင်ပြေလို့ပြောတာပါ။
ဟုတ်ကဲ့ပါအခုလိုမျိုးထုတ်လွှင့်ပေးတဲ့ပုံမှာရေးလာကြတဲ့သောရရှင်တွေထဲမှာတော့မောင်ဝင်းနိုင်ထွန်းဆိုတဲ့သောရရှင်က
ပြည်သူတွေအသိဉာဏ်ပွင့်လင်းစေဖို့အစဉ်တစိုက်ကြိုးပမ်းဆောင်ရွက်ပေးတဲ့ VOA နဲ့ DVB သတင်းဌာနကဝန်ထမ်းတွေအားလုံးကိုအထူးကျေးဇူးတင်ပါတယ်ခင်ဗျာ
သောရရှင်ဆွေဆွေကတော့
သတင်းလွတ်လပ်ပွင့်လင်းမှုဟာနိုင်ငံတော်အတွက်ရောအုပ်ချုပ်သူတွေအတွက်ပါအဓိကအရေးပါပါတယ်ဒါမှသာပြည်သူတွေနဲ့အုပ်ချုပ်သူကြားတဘောရမှန်နေသိရှိနိုင်မှာဖြစ်ပါတယ
်နောက်ထပ်သောရရှင်တရားဖြစ်တဲ့အစိုးရယန္တနာကတော့သူ့ရဲ့အရင်ကအရှိပေးစလောင်းကနေတိုက်ရိုက်ကြည့်နေတာအဆင်မပြေလို့အခုလိုထုတ်လွှင့်ပေးတာကျေးဇူးတင်ပါတယ်ဆိုပြီးရေးလာပါတယ
်အရင်ကရှစ်ပေးစလောင်းကနေတိုက်ရိုက်ကြည့်နေပေမဲ့အခုပြတ်သွားပြီထုတ်လွှင့်ပေးတာကျေးဇူးတင်ပါတယ်အားပေးပါတယ်ရှင့်
Straight Man ဆိုတဲ့ Facebook account ပိုင်ရှင်ကလည်း
VOA နဲ့ DVB အရင်ကတည်းကအားပေးနေကြပါလွန့်တင့်နေတာကြာပြီအကောင်းတဲ့အစိုးတွေကိုတွေ့မြင်သုံးသပ်နိုင်ပြီးမျက်စိပွင့်နားပွင့်နဲ့ကြိုဆိုပါရစေ
။နောက်ထပ် VOA သောရရှင်တယောက်ကလည်းလားရူပဲဒီကိစ္စကိုပြောလာတာပါ
။ VOA ဝိုင်းတော်သူဝိုင်းတော်သားတွေကြမ်းမှချမ်းသာကြပါစေ။ကျွန်တော်ကစကိုင်းတိုင်းဒေသကြီးကမ်ပလူးမြို့နယ်တရက်ကန်ကြီးအုပ်စုရွာကဖြူဖြူအောင်ဖြစ်ပါတယ်။ VOA ကိုနားထောင်ရတာကိုမြောက်ဖူးတဲ့အမေရိကန်နိုင်ငံကြောင်းအပြင်နိုင်ငံတကာသတင်းနဲ့တိုးတက်နေတဲ့ဤပညာကြောင်းတွေနောက်ကိုမြန်မာနိုင်ငံနဲ့ပတ်သက်ရင်အချင်းခါကိုလိုက်ပြီးတော့နိုင်ငံပညာရှင်တွေဖိတ်ခေါ်ဗက်မလိုက်ပဲနဲ့နိုင်ငံတုံးသက်ချက်တွေကိုပါနားဆင်ရလို့ကျွန်တော်တို့လိုမျိုးဆင်းရဲတဲ့ပြည်သူတွေအတွက်အားကိုးစရာမီဒီယာတစ်ခုပါအကြံတစ်ခုပေးပါစီရုပ်သံမီဒီယာမှာကျွန်တော်တို့လိုမျိုး Sky နဲ့မကြည့်နိုင်တဲ့ဆင်းရဲတဲ့ပြည်သူတွေအတွက်အခမဲ့ကြည့်လို့ရတဲ့ PSY Slang ခေါ်တဲ့ Time Slang ကနေပြီးတော့ကြည့်ရှုလို့ရနိုင်အောင်လုပ်ပေးနိုင်လို့ရှိရင်ကျွန်တော်တို့လိုမျိုး Sky နဲ့မကြည့်နိုင်တဲ့ပြည်သူတွေအတွက်အဆင်ပြေပါတယ်လူအတော်များများသုံးတာကိုလည်းကျွန်တော်သတိထားမိပါတယ်ကြည့်ရှုခွင့်ရရင်တော့ကျွန်တော်ပါဝင်အားလုံးကဝမ်းသာကြမှာပါကျေးဇူးတင်ပါတယ်
ဒါကတော့ကျမတို့ VOA မြန်မာပိုင်းကနေ့စဉ်ဓာတ်ရိုက်ထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုကျမတို့ဓာတ်ရိုက်ထုတ်လွှင့်ခြင်းအပြင်မြန်မာနိုင်ငံမှာ DVB ရုပ်သံလိုင်းကနေပြီးတော့လည်းတနေ့နှစ်ခါထပ်ဆင့်ထုတ်လွှင့်ပြသမယ်ဆိုတဲ့ကိစ္စပေါ်မှာသောရရှင်နေကျေးဇူးတင်ပါကြောင်းတုံ့ပြန်ပြီးတော့ရေးသားလာကြတာဖြစ်ပါတယ်ရှင်ခုနကတော့ဆက်လောင်းကမလို့အဆင်မပြေဘူးလို့ပြောတဲ့သောရရှင်နေအနေနဲ့လည်းတခြားသောရရှင်နေပြောထားသလိုပဲအဲ့ဒီဆက်လောင်းကအိမ်တော်တော်များများနဲ့လက်ဖက်ရည်ဆိုင်တော်တော်များများမှလည်းရှိနေတာမလို့ကြည့်ရတာအဆင်ပြေလွယ်ကူလိမ့်မယ်လို့မျှော်လင့်မိပါတယ်ရှင်အကြံပြုလာကြတာကိုကျေးဇူးတင်ပါတယ်နော်သောရရှင်နေရဲ့ပေးစာတွေကိုနောက်ပိုင်းမှာဆက်ပြီးတော့ဖော်ပြပေးဖို့ရှိပါတယ်အခုတော့သောရရှင်နေကိုအနောက်တိုင်းဒေးလီတပုတ်နဲ့ကြားဖြတ်ဖော်ပြပေးချင်ပါတယ်ရှင် rapper တူဖြစ်တဲ့ drum ကလေးရာတီနဲ့အတူအားဖြည့်ပြီးတင်ဆက်ပေးထားတာဖြစ်ပါတယ်တချင်းနာမည်က broccoli ပါနံပါတ်8ထဲကိုနံပါတ်7ကနေဝင်ရောက်လာတာဖြစ်ပါတယ်ဒီတချင်းက drum အတွက်ပေါက်သွားတဲ့ဒီတပုတ်ထဲထွက်တဲ့ဒေးတပြားတွေကဖြစ်ပြီးတော့ April 6ရက်နေ့2016မှာစပြီးတော့သူ့ရဲ့တချင်းကိုဖြန့်ချီတာဖြစ်ပါတယ်ဒီတချင်းကအမေရိကန်ပြည်အောင်စုမှာအွန်လိုင်းကနေပြီးရောင်းချရမှုပေါင်းနှစ်တန်းကျော်ပါတယ်ရှင်။အပြီးလောက်မှာထွက်သွားတဲ့ဒီတချင်းကဇူလိုင်လလအစပိုင်းမှာတော့ Billboard Hot 100ဒီ Billboard ရဲ့ Hot ဖြစ်ဆုံးတင်းနံပါတ်100ဆင်းတဲ့ကိုနံပါတ်89ဖြစ်နေရောက်လာတာပါ။နောက်တစ်ပတ်မှာတော့နံပါတ်65အထိမြင့်တက်သွားတာဖြစ်ပါတယ်။အခုတစ်ပတ်မှာတော့ဒီတချင်းအတွက်အမြင့်ဆုံးရောက်ရှိတဲ့နေရာအဖြစ်နဲ့ Billboard Hot 100 Billboard ရဲ့ Hot ဖြစ်ဆုံးတင်းနံပါတ်100ဆင်းမှာနံပါတ်6နေရာကိုရောက်လာတာပါ။နောက်တော့ဒီတချင်းနဲ့မှာပါဝင်တည်ဆူထားကြတဲ့ drum ရ၄ရာတီအတွက်ကောဒီတချင်းက Billboard Hot 100ရဲ့အကောင်းဆုံးတင်းနံပါတ်10တဲ့ကိုသူတို့ရဲ့တချင်းနေထဲမှာပထမဦးဆုံးအနေနဲ့ဝင်တဲ့တချင်းလည်းဖြစ်ပါတယ်ရှင်။ Broccoli ဆိုတဲ့တချင်းကိုနားဆင်ကြည့်ပါအောင်နော
်Hey little mama, would you like to be my sunshine? We touch my game, we gon' turn this to ice on my neck, cost me 10 times 3. $30,000 for a naked flea. I just hit Rodeo and I spent like 10 G's. I just did a show and spent the check on my mama. When I go and vacay, I might run out the Bahamas. And I keep like 10 phones, then I'm really never home. All these new clones tryna copy what I'm on.Get your own, tryna pick a new bone. Back to brother Skip, boy, I had a good day. Metro PCS, trapping ball, making plays. 50 shades of gray, beat that pussy like Hulk Hogan. I know you know my slogan, if it ain't about guap, I'm gone. Hating cause I'm chosen from the concrete I had rolled. Shorty staring at my necklace cause my diamonds really froze. Put that d*** in her Bet she feel it in her toes. I'm a real young from the six throwing balls. I'm a real young from the six throwing balls. Real young from the six throwing balls. In the middle of the party, get off me. In the cut, I'm rolling up my broccoli. Yeah, I know your baby mama fond of me. All she wanna do is smoke that broccoli. Whispering in my ear, she trying to live with me. Can get that pussy easily. Say that I can hit that shit grizzly. I'm a dirty dog, I did it sleazily. Ain't no telling what I'm finna be on. Hey, hey, I'm beyond all that. Hey, ain't no telling what I'm finna. Hey, be on.
drum နဲ့လေးရည်တီကိုတည်ဆူထားတဲ့ broccoli ဆိုတဲ့တချင်ကိုနားဆင်ကြကြရတာပါရှင်။မြမတေးချစ်သောရရှင်တွေအတွက်နောက်ပိုင်းမှာမြမတချင်လေးတပုတ်ကိုမြစ်တာတေးလက်ဆောင်ဖြစ်နေဖြောပြပေးဦးမှာဖြစ်ပါတယ်။အခုတော့သောရရှင်တွေရဲ့ပေးစာတွေကိုဆက်ပြီးတော့ဖော်ပြပေးပါမယ်။မြစ်ဆောင်စီမံကိန်းလေးလာချက်ဆိုပြီးတော့အပိုင်း1-3ဆိုပြီးတော့ကိုသားညုံကကျမတို့ဗီဒီယိုသတင်းတော့ကိုစီသူနဲ့အတူကိုရိုင်းသွားရောက်ရိုက်ကူးပြီးတော့ဒီအထူးအစီအစဉ်လေးနဲ့အပိုင်း3ပိုင်းခွဲတင်ပြခဲ့ပါရရှင်။ဒါနဲ့ပတ်သက်ပြီးတော့ရေးလာကြတဲ့သောရရှင်တွေရဲ့အစာတွေကိုပြောပြပေးကြပါမယ်။သောရရှင်ကြော်စင်လက်က
ကျွန်တော်နိုင်ငံရေးသဘောကိုသိနားမလဲပါဘူးဒါပေမဲ့မြန်မာပြည်သားတယောက်အနေနဲ့ဒီမြေဆုံစီမံကိန်းကိုတော့ရက်စီခြင်းပါတယ်အစိုးရတဲ့နဲ့ပြီးသူနောက်နှစ်နိုင်ငံဆက်ဆံရေးအားလုံးအဆင်ပြေတဲ့နည်းလမ်းကိုရွေးစေခြင်းပါတယ်
တော်ရရှင်စောနေဦးကတော့တဘာဝအခြေခံဖွံ့ဖြိုးမှုအမြင်ကိုဖွင့်ပေးဖို့လိုအပ်ပါတယ်အစိုးရရဲ့တရုတ်ဆိုရင်တော့ပါတီပေါ့တဲ့သူတို့တွေမူဝါဒဖြန့်တဲ့ပုံကတော့အားလုံးသိတဲ့အတိုင်းပဲပြီးခဲ့တဲ့အာဏာပိုင်တွေရဲ့အစဉ်အဆောင်ပုံကိုလည်းလူတိုင်းအံ့ဩခဲ့ကြရတာမဟုတ်လားဆိုပြီးတော့တော်ရရှင်စောနေဦးမေးခွန်းထုတ်လာပါတယ်နေဦးဆိုတဲ့တော်ရရှင်ကတော့တဘာဝအခြေခံဖွံ့ဖြိုးမှုဘလောက်တန်ဖိုးထားတယ်ဆိုတာအများသူကအတိအမြင်တိုးတက်အောင်လို့အမြင်ဖွင့်ပေးဖို့အတွက်အစိုးရမှတာဝန်ရှိပါတယ်ဆိုပြီးအခုလိုပြောလာပါတယ်
လူတိုင်းခံစားနားလည်အောင်အစိုးရအဆင့်ကလှုပ်ဆောင်တင်ပါတယ်အစွန်ရောက်မှုဝါဒတွေပြန်သုံးသပ်တင်ပါတယ်နှစ်နိုင်ငံပြည်သူများချစ်ကြည်ရင်းနှီးပြီးကိုချင်းစာရှင်တွဲနေထိုင်ရင်းမျိုးဆက်သစ်တွေရှင်သန်ပါစေအေယာဝတီရဲ့ပိုင်ရှင်ကိုဦးစားပေးပါလျှက်စစ်မီရဲ့ဖွံ့ဖြိုးမှုဆိုတဲ့ဖွံ့ဖြိုးမှုအတုကြောင့်ကဘာကြီးရဲ့လာရာကိုကြည့်ရှုဆင်ခြင်ကြပါစို့
ဒါကတော့ကျမတို့ VOA ကနေပြီးခဲ့တဲ့သတင်းပတ်သုံးပတ်အတွင်းမှာတင်ဆက်ပေးခဲ့တဲ့ဒီမြစ်ဆုံစီမံကိန်းရေဒီယိုကနေလည်းတင်ဆက်ပေးခဲ့ပါတယ်နော်ရုပ်မြင်သံကြားအထူးစီစဉ်နဲ့ပတ်သက်ပြီးတော့တော်ရရှင်တွေသူတို့ရဲ့အမြင်တွေကိုတုံ့ပြန်ပြီးမှတ်ချက်ရေးလာကြတာဖြစ်ပါလိမ့်ရှင်ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းတွေပြီးတော့ VOA ကမြစ်တာဒေသဆောင်ကဏ္ဍမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော် VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မူပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့လိပ်စာတွေကိုစာရေးသားနိုင်ကြပါရဲ့ရှင် VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ခုတော့တေးတောင်းလာတဲ့တော်ရရှင်တွေအတွက်အချိန်ပေးကြပါမယ်။ဒီတစ်ပတ်မွေးနေ့ရှင်တွေဖြစ်ကြတဲ့နေပြည်တော်စစ်ဆေးရုံမှာတာဝန်ထမ်းဆောင်နေကြတဲ့ဒေါက်တာထူးညီလွင်ရဲ့32မြောက်မွေးနေ့နဲ့တက်ချက်ကြီးကီခိုင်ရဲ့28မြောက်မွေးနေ့မှာမွေးနေ့ရှင်တွေနဲ့ကျွန်တော်ကိုရိုင်းနားဆင်ဖို့အတွက်ဆိုပြီးတော့မွေးနေ့မြစ်တာဒေလက်ဆောင်တပုတ်ပါလာသူကတော့ဦးဟုတ်ခေါ်အော်မစာဖြစ်ပါတယ်။ကလေးမျိုးအင်တိုင်းလေးကြီးရွာကတော်ရရှင်ဝင်းဝံကလည်းအော်တိုဘားလ16ရက်နေ့မှာမွေးနေ့ကြရောက်တဲ့နေပြည်တော်စစ်ဆေးရုံမှာတာဝန်ကျတဲ့မွေးနေ့ရှင်ဒေါက်တာထူးညီလွင်ရဲ့32မြောက်မွေးနေ့မြစ်တာတေးလက်ဆောင်အဖြစ်ရောသူကိုယ်တိုင်အတွက်ရောမြစ်တာတေးလက်ဆောင်တစ်ပုဒ်ထုတ်လွှင့်ပေးပါဆိုပြီးတောင်းလာပါတယ်ရှင်။ဒီတော့ဒီတစ်ပတ်တော်ရရှင်ကိုအယောင်မစိုးနဲ့ဆိုတဲ့သချင်းလေးနဲ့ဖြောပြပေးဖို့ရွေးချယ်ထားပါတယ်နော်။91ရဲ့သချင်းဖြစ်ပြီးတော့နီနီခင်စောကအားဖြည့်ဆိုပေးထားတာပါ။ဒီတောင်းတဲ့တော်ရရှင်ရဲ့ရောမွေးနေ့ရှင်တွေရောဒေချစ် VOA တော်ရရှင်အားလုံးရောဒီသချင်းလေးကိုနှစ်ချိုက်ခံစားနိုင်လိမ့်မယ်လို့မျှော်လင့်ပါတယ်။နားဆင်ကြပါအောင်နော်။
ကောင်းတဲ့သူဆိုရင်ငါကခုကဆောတဲ့လူနေကြည့်နေအပြုံးဘတော်မှငါမရိုးခဲ့ဘူးနေမငါရဲ့ချစ်တွေအလုံးစုပုံမိရိုက်ချိုးခဲ့သူရင်ဘဲနောက်ဘဲကြောက်ပြီးကြောက်စီဆက်ပြီးကြိုးတဲ့သူနေခဲ့သမျှရွှေသမျှအကွက်တွေလည်းငါမသိရကကြီးမအားချီဆုံးအောင်တီးတော့မှနာကြီးရနေလို့တော့ကြောင်းရတွေသာငါတို့ချခစီထားငါဘွားတဲ့ခုဝင်ကြီးမင်းဆိုတာပါပြီးသားငါမသိပါမျက်ရည်ကသူ့အလိုလိုကြလာတယ်သူတစ်ပါးစိတ်ချမ်းသာတော့ကုသိုလ်ပို့ရပါတယ်မျက်နာကကလေးလိုနဲ့နောက်ကြောကိုကြားချောင်းငါကိုချစ်တဲ့ပြောတကယ်တမ်းတော့ချလိုက်ရောအဖေကြောင့်အမေကြောင့်ဘာကြောင့်ညာကြောင့်အမျိုးမျိုးနဲ့ချစ်ဝတ်ထူတဲ့အစကားတွေငါ့ကိုလာပြီးစေမထိုးနဲ့ဒီကဘာမှနေရှိတော့ဘူးဆိုတဲ့စိတ်နဲ့နေကြည့်ခိုင်းနဲ့ဒီကဘာမှနေရှိတော့ရင်ရှေ့ရက်နဲ့ငါသေးသေးတိုင်းပဲ
နိုင်ဝဲနဲ့နီနီခင်စောတည်ဆူထားတဲ့အယောင်မစိုးနဲ့ဆိုတဲ့တခြင်းကိုနားဆင်ကြကြရတာပါရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ချက်ပေးစာတွေ၊ရင်ဖွင့်စာတွေနဲ့တည်တခြင်းတောင်းလွှာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်။လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်အစာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်။ကျမတို့ရဲ့ website လိပ်စာက bamis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်ရှင်။တော်ရရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေ။
အရင်ကငါကိုငါဒီဇလန်ရဲ့မင်းသားချင်ဘူးရဲ့မင်းပေးတဲ့ယူအရာနဲ့မင်းစကားတွေယူခဲ့ငါချက်တစ်ခုကိုတစ်ဖက်စီတက်ရင်ချင်းနာစင်ဘူးရဲ့မလို့လျောက်ရဲ့နာကအရှင်းသားမြင်ဘူးရဲ့မစင်းစားချင်ဘူးတကယ်ငါပြေနောက်တော့သူရန်ထားမယ်နေချောင်းနဲ့ကြာရလုံးလုံးငါရဲ့နာတဲ့ဘလူးပြန်သွားတယ် Facebook ကောင်ဖိနေတဲ့လောကလုံးနဲ့ကြည့်ရလာပဲတက်ရမှုတိုင်းမှသာတံပြတ်တက်ရမယ်ဆိုယူချက်မားတယ်တွေ့ပြီးတော့မိုးရီချာနောက်ဆုံးချမှာစောင်းဝင်တယ်လို့တနစ်မှာ၃ယောက်လောက်နေဆုံးနေကပြောင်းချင်လို့ငါမှာတော့ခုဒီယူလို့နေရင်နေဝင်အောင်ချင်လို့ငါတို့နေကမျက်နှာများတဲ့ကောင်းကင်မို့နင်ပြောတော့ငါအမအရှင်းသားကြီးဘသူပုံမလဲငါဘွားကိုစိတ်ချိုက်နင်းသွားပြီးသူ့ဘလို့မဖဲ့သူ့ဘွားချက်ပကြီးကားလို့စဉ်းစားပြီးသူ့လို့တမျှချဲတိတ်ချဖို့ကောင်းတဲ့နေကသမင်းစားပြီးလူလို့နားမလဲ
မရေးသနာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်မှပေးစာများခန်းနာကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုနားဆင်ကြရအောင်ပါရှင်ဘသူတွေကငြိမ်းချမ်းရေးကိုလိုလားသလဲဘသူတွေကမလိုလားဘူးလဲမကြခင်မြင်တွေ့ကြရတော့မယ်ဆိုတဲ့ခေါင်းစဉ်နဲ့ဦးစီသူအောင်မြင့်ကဆွေးနွေးတင်ပြမှာပါမတ်အင်ဂျင်နိုင်ကအကူအညီတင်ဆက်ထားပါတယ်ရှင်
ကျောင်းဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရကကြီးမှုကျင်းပတဲ့27ရာစုပင်လုံးငင်းညာရေးညီလာခံကျင်းပပြီးသွားပြီမဲ့ငင်းညာရေးဆွေးနွေးပွဲတွေကတော့ရပ်တန့်မသွားသေးပါဘူးအစည်းအဝေးပွဲတွေခက်ဆစ်ဆစ်ကျင်းပပြီးရှေ့ဆက်သွားနေသေးပါအခုဆိုလဲရန်ကုန်မှာနိုင်ငံရေးဆွေးနွေးမှုဆိုင်ရာမူပေါင်းသုံးသပ်ခြင်းဆိုတဲ့ခေါင်းစဉ်နဲ့အစည်းအဝေးတစ်ခုကျင်းပနေပါတယ်အဲ့ဒီအစည်းအဝေးမှာအစိုးရတက်မတော်လွှတ်တော်ဘက်ကကိုယ်စားလှယ်တွေနိုင်ငံရေးပါတီကကိုယ်စားလှယ်တွေအပြစ်ရလက်မှတ်ထိုးထားတဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေကကိုယ်စားလှယ်တွေမကအပြစ်ရမထားတဲ့လက်နက်ကိုင်တိုင်းသားအဖွဲ့တွေကကိုယ်စားလှယ်တွေပါတက်နေကြတော့အတော်လေးကိုစုံစုံညီညီတက်နေကြတဲ့အစည်းအဝေးလို့ပြောနိုင်ပါတယ်ဒီလိုပဲပေါင်းစုံကကိုယ်စားလှယ်တွေပါဝင်တဲ့အစည်းအဝေးဝဲကြီးတွေကျင်းပနေပေမဲ့အခြားတစ်ဖက်မှာတော့တချင်းပြည်နယ်နဲ့ရှမ်းပြည်နယ်ဘက်မှာတိုက်ပွဲတွေဖြစ်လိုက်နားလိုက်ရှိနေသေးပါအခုအစည်းအဝေးဝဲပြီးသွားရင်လည်းနောက်ထပ်ခေါင်းစဉ်အမျိုးမျိုးနဲ့ငြိမ်းချမ်းရေးဆွေးနွေးပွဲတွေဆက်ပြီးကျင်းပကြပါဦးမယ်ငင်းညာရင်ခီးလမ်းကြောင်းမှန်ပေါ်ရောက်နေပြီလားငင်းညာရင်ရဖို့မျှော်လင့်နိုင်တဲ့အခြေအနေရှိနေပါပြီလားဆိုတာဒီတစ်ပတ်ဆွေးနွေးတင်ပြသွားပါမယ
်ပြီးခဲ့တဲ့ရက်ပိုင်းကအစိုးရဟာအဆင့်ခုနှစ်ဆင့်ပါတဲ့အမျိုးသားပြန်လည်တင်မြှင့်ရေးနဲ့ငင်းညာရင်မူဝါဒတည့်ရက်ထုတ်ပြန်ကြေညာခဲ့ပါတယ်စကလုံးအားဖြင့်ကွဲပြားပေမဲ့ဒီငင်းညာရင်မူဝါဒဟာအရင်သမရဦးသိန်းစိန်အစိုးရချမှတ်ခဲ့တဲ့ငင်းညာရင်လုပ်ငန်းစဉ်နဲ့တိုက်ပြီးကွဲပြားခြားနားမှုရှိတာတော့မဟုတ်ပါဘူးမူဝါဒမှာပါဝင်သည့်ပါဝင်ထိုက်တဲ့သူတွေအားလုံးပါဝင်လို့ရအောင်နိုင်ငံရေးဆွေးနွေးပွဲမူပေါင်းကိုပြန်သုံးသပ်မယ်ပြန်ပြင်ဆင်မယ်အဲ့ဒီမူပေါင်းနဲ့အညီ27ရာစုပင်လုံညီလာခံကိုထပ်ပြီးကျင်းပမယ်ညီလာခံကနေချမှတ်လိုက်တဲ့သဘောတူညီချက်တွေကိုပြည်ထောင်စုသဘောတူစာချုပ်အဖြစ်ဆွေးနွေးသူတွေကလက်မှတ်ထိုးကြမယ်အဲ့ဒီသဘောတူစာချုပ်နဲ့အညီဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ရေးဆွဲအတည်ပြုရမယ်အတည်ပြုထားတဲ့ဖွဲ့စည်းပုံအစ်စ်ကိုအခြေခံပြီးပါတီစုံအထွေထွေရွေးကောက်ပွဲလုပ်ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုတည်ထောင်မယ်ဆိုပြီးဖြစ်ပါတယ်ဒါကမူဝါဒပိုင်းမှာအခုအဲ့ဒီမူဝါဒကိုအကောင့်ထဲပေါ်တဲ့အနေနဲ့နိုင်ငံရေးဆွေးနွေးပွဲတွေကျင်းပဖို့ပြင်ဆင်နေတဲ့ကာလဖြစ်ပါတယ်။နိုင်ငံရေးဆွေးနွေးပွဲဆိုရမှာလဲတိုင်းနဲ့ပြည်နယ်အနှံ့မှာကျင်းပမယ့်နိုင်ငံရေးဆွေးနွေးပွဲနဲ့ပြည်ထောင်စုအဆင့်မှာလုပ်မယ့်နိုင်ငံရေးဆွေးနွေးပွဲဆိုပြီးနှစ်ပိုင်းရှိပြန်ပါတယ်။ဘလို့ပဲရှိရှိအရေးကြီးတာကနိုင်ငံရေးဆွေးနွေးပွဲတိုင်းမှာပါဝင်သင့်ပါဝင်ထိုက်သူတွေပါဝင်နိုင်ရေးပါ
။လောလောဆယ်ဒေါ်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရကအကောင့်ထဲပေါ်နေတဲ့ငင်းငယ်ရေးလုပ်ငန်းစဉ်ဟာသမရဦးသိန်းစိန်လက်ထက်အစိုးရနဲ့လက်နက်ကင်တိုင်းသားအဖွဲ့တွေပူးပေါင်းရေးဆွဲသဘောတူခဲ့ကြတဲ့တတိုင်းပြည်လုံးဆိုင်ရာအပြစ်ရစာချုပ် NCA အပေါ်မှာအခြေခံထားတာပါ NCA စာချုပ်ရအပြစ်ရလက်မှတ်ရေးထိုးထားတဲ့အဖွဲ့စည်းတွေသာလျှင်နိုင်ငံရေးဆွေးနွေးပွဲမှာပါဝင်ခွင့်ရကြမှာပါပြဿနာကအဲ့ဒီနေရာမှာရှိနေပါတယ်လောလောဆယ်တိုင်းသားလက်နက်ကင်တွေထဲမှာ KU ဦးဆောင်တဲ့အဖွဲ့၈ဖွဲ့ကလက်မှတ်ထိုးထားပြီး KIA ဦးဆောင်တဲ့ UNFC ညညတော့တိုင်းသားလူမျိုးများဖက်ဒရယ်ကောင်စီအဖွဲ့ဝင်တွေကလက်မှတ်ထိုးမထားကြပါဘူးဒီအတွက်လာမယ့်နိုင်ငံရေးဆွေးနွေးပွဲတွေမှာလက်နက်ကင်အဖွဲ့အားလုံးပါဝင်နိုင်ရေးအခက်တွေ့နေကြတာဖြစ်ပါတယ်အဲ့ဒီအတွက်ပြဿနာဟာအရင်ကကြုံခဲ့ရတဲ့အခြေအနေဟောင်းကိုပြန်ဆက်ရောက်သွားစေပါတယ်အဲ့ဒါကတော့ KIA ဦးဆောင်တဲ့ UNFC အဖွဲ့ဝင်တွေဝါလိုမိုင်းလားလိုအဖွဲ့မျိုးတွေ NCA စာချုပ်တဲ့လက်မှတ်ထိုးလာဖို့ညှိကြနှိုင်းကြကြိုးစားကြတာပါ ီနေရာမှာလဲ KIA ဥဆောင်တဲ့အတိုင်းသားလက်နက်ကိုင်တွေက NCA စာချုပ်ကိုလက်မှတ်ထိုးမယ်ဆိုရင်ကိုကန့်ပလောင်အေးအေးရခိုင်တပ်ဖွဲ့အပါအဝင်အားလုံးပါဝင်ရမှလက်မှတ်ထိုးမယ်ဒီလိုမှမဟုတ်ရင်မထိုးနိုင်ဘူးဆိုတဲ့မူဆွဲကင်ထားစေမှုအခက်တွေ့နေကြတာဖြစ်ပါတယ်
ဒါနဲ့ပတ်သက်ပြီးတက်မတော်ဘက်ကတော့ကိုကံပလောင်အေအေးရခိုင်တပ်ဖွဲ့တွေကိုဒီအခြေအနေအတိုင်း NCA စာချုပ်မှာပါဝင်လက်မှတ်ထိုးဖို့ခွင့်မပြုပါဘူး။အဲ့ဒီသုံးဖွဲ့အနေနဲ့လက်နက်ကင်လမ်းစဉ်ကိုဆွတ်လွတ်ကြောင်းကြေညာချက်တစ်ခုထုတ်ပြန်ပြီးမှ NCA စာချုပ်မှာလက်မှတ်ထိုးခွင့်ပြုမယ်ဆိုတဲ့မူကိုကင်ဆွဲထားလို့ဖြစ်ပါတယ်။အဲ့ဒီပြဿနာကြောင့်ငြိမ်းချမ်းရေးဆွေးနွေးပွဲတွေအချိန်ပေါင်းများစွာကျင်းပပေမဲ့တိတာထင်ရှားတဲ့တိုးတက်မှုရလဒ်မရနိုင်ဖြစ်နေကြတာပါ။ဒီအတွက်တက်မတော်နဲ့ KIA သဘောထားချင်းမတိုက်ဆိုင်တဲ့အဲ့ဒီအချက်ကိုအရင်ဦးဆုံးအဓိကထားညှိကြရမှာဖြစ်ပါတယ်။ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေရှေ့ဆက်တိုးကျနေဆိုရင်လောက်ကင်ဆောင်ရွက်လို့ရမယ့်နည်းလမ်းတစ်ခုတော့ရှိပါတယ်။ပထမနည်းလမ်းကတော့ KIA နဲ့ UNFC အဖွဲ့ဟာကိုကံပလောင် AA ရခိုင်တပ်ဖွဲ့၃ဖွဲ့မပါဘဲ NCA စာချုပ်မှာလက်မှတ်ရေးထိုးလိုက်တာပါ။ဒီအတွက်အဲ့ဒီ၃ဘွဲ့နဲ့ပတ်သက်ပြီးအစိုးရနဲ့တက်မတော်ဘက်ကဘလို့သဘောထားပါဘလို့အကောင့်ထဲဖော်ပေးပါဆိုပြီးဂတိစကားသဘောတူညီချက်တရရက်တောင်းဆိုလုပ်ကိုင်ဆောင်ရွက်တာမျိုးဖြစ်ပါတယ်။နောက်ထပ်နည်းလမ်းတစ်ခုကတော့တက်မတော်နဲ့ကိုကံပလောင် AA ရခိုင်တပ်ဖွဲ့၃ဘွဲ့သဘောတူညီချက်ရတဲ့အထိညှိနှိုင်းကြတာမျိုးဖြစ်ပါတယ်။တကယ်ကတော့ဒီကိစ္စနဲ့ပတ်သက်ပြီးတက်မတော်ဘက်ကနှစ်ဆင့်လောက်အလျှော့ပေးခဲ့ပြီးဖြစ်ပါတယ်။ပထမအဆင့်တက်မတော်ဘက်ကတောင်းဆိုတာဟာအဲ့ဒီ၃ဘွဲ့လုံးဝလက်နက်ချရေးပါ။နောက်ပိုင်းလက်နက်ကင်လမ်းစဉ်စွန့်ချောင်းကြေညာပါ။လက်နက်တွေနဲ့ပတ်သက်ပြီးအခြားလက်နက်ကင်တပ်ဖွဲ့တွေကအာမခံချက်ပေးပါ။ဒါဆို MCA မှာလက်မှတ်ထိုးနိုင်မယ်ဆိုပြီးတစ်စစ်ရှော့ပေးလိုက်ပါရယ်။အခုနောက်ဆုံးအခြားဘာမှမတောင်းဆိုတော့ပဲလက်နက်ကင်လမ်းစဉ်ဆွတ်လွတ်ချောင်းကြေညာရဲဆိုရင်ပဲ MCA မှာလက်မှတ်ထိုးခွင့်ပြုမယ်ဆိုပြီးအလျှော့ပေးထားတာဖြစ်ပါရယ်။ဒါပေမဲ့အဲ့ဒီ၃ဘွဲ့ကလက်မခံတော့အလုံးမဖြစ်ပြန်ပါဘူး။ဒီအချက်ကအသေးချာညှိနှိုင်းနိုင်ခဲ့ရင် KIA အပါအဝင်ကိုကံပလောင်ရခိုင် AA အပါအဝင် UNFC တဖွဲ့လုံး NCA လက်မှတ်ရေးထိုးတာဖြစ်လာနိုင်ပါတယ်။ဒါမှငြိမ်းချမ်းရေးလုပ်ငန်းမှာတိတာထင်ရှားတဲ့တိုးတက်မှုဖြစ်ပေါ်လာပြီးရှေ့ဆက်အကောင့်ထဲပေါ်နိုင်မှာပါ
။ပြီးခဲ့တဲ့ရက်ပိုင်းကကျင်းပပြီးခဲ့တဲ့ NCA လက်မှတ်ရေးထိုးခြင်းတစ်နှစ်မြောက်အခမ်းအနားမှာဒေါက်ဆန်းစုကြည်ပြောခဲ့တဲ့စကားတစ်ခုရှိပါတယ်။သိမကြခင်ကာလမှာဘသူတွေကငြိမ်းချမ်းရေးကိုလိုလားတယ်ဘသူတွေကငြိမ်းချမ်းရေးကိုမလိုလားဘူးပြည်သူတွေမြင်တွေ့ကြရမှာဖြစ်တယ်ဆိုတဲ့စကားပါအဲ့ဒီစကားအတိုင်းသိမကြခင်ကာလပြည်သူတွေတကယ်ပဲမြင်တွေ့ကြရမှာဖြစ်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ
်ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့ထူးခြားဆန်းပြသတင်းများအစီအစဉ်ကိုတင်ဆက်ပေးကြပါတယ်ဂျပန်နိုင်ငံမှာပြီးခဲ့တဲ့တနင်္ဂနွေနေ့ကကြောင်ချစ်သူတွေဟာကြောင်နေလို့ဝစ်စားဆင်ရင်ပြီးကြောင်ပွဲတော်ကိုဆင်နွှဲခဲ့ကြပါတယ်။စပိန်နိုင်ငံကမြို့ငယ်လေးတစ်ခုမှာတော့အလဲခစ်ဖျားရှိကိုကြောင်တစ်ခုထိုးတဲ့ခေါင်းလောင်းတန်ဟာအရန်ကိုစူညံတဲ့အတွက်ဒေါ်လာ 18,500 ဒံငွေရိုက်ဖို့မြို့ကောင်စီကစဉ်းစားနေပါတယ်။ဒီလိုထူးထူးခြားခြားသတင်းတွေကိုတော့မက်ခင်ဖြူထွေးနဲ့ကိုငိမ့်ချန်တို့တင်ပြပေးပါမယ်ရှင်။
ပိန်နိုင်ငံကမြို့ငယ်လေးတစ်ခုမှာတော့အလဲခိဖျားရှိခိုးကြောင့်တစ်ခုကထိုးတဲ့ခေါင်းလောင်းတန်ဟာအရန်ကိုစူညံတဲ့အတွက်ဒေါ်လာ 18,500 ဒံငွေရိုက်ဖို့မြို့ကောင်စီကစဉ်းစားနေပါတယ်။မက်ထရီမြို့တော်တောင်ဘက်မော့စတော်လာမြို့ကဒေသခံတွေကစူညံတယ်လို့တိုင်ကြားကြတဲ့အတွက်ဒီဖျားကြောင့်ခေါင်းလောင်းတန်ကိုဒီပညာရှင်တွေကတိုင်းတာခဲ့ကြပါတယ်။မြို့ရဲ့စီကံအရာတတ်မှတ်ထားတဲ့အတန်ကျဲလောင်နှုန်း 55 decibel ထက် 30 decibel လောက်ကျော်လွန်နေတယ်လို့တိုင်းတာရရှိခဲ့ပါတယ်။ပုံမှန်စကားတန်တွေဟာ 55 decibel ကနေ 60 decibel လောက်ကျယ်ပြီးတော့လေအမြန်အတန်ကတော့ 110 ကနေ 120 decibel လောက်အထိကျယ်လောင်ပါတယ်။အဲ့ဒီဖျားကြောင်းကခေါင်းလောင်းတန်ဟာနေ့လယ်တစ်ခါညနေတစ်ခါဖျားရှိခိုးဖို့တီးတာဖြစ်ပြီးတော့ပုံမှန်တီးနေကြဖြစ်တယ်လို့ဖုန်းတော်ကြီးကဒေသတွင်းသတင်းစာတစ်ခုကိုပြောပါတယ်။ဒီတန်ငွေကိုပေးဆောင်ဖို့အတင်းကျပ်လှုပ်ဆောင်မယ်ဆိုရင်တော့ခေါင်းလောင်းတန်ဆက်ကြရတော့မှာမဟုတ်တလို့ဖះเจ้าအနေနဲ့ဒံငွေပေးနိုင်မှာမဟုတ်ဘူးလို့ပြောပါတယ်ဒေသခံတဦးကတော့သူဒီမြို့မှာနေလာတာအနှစ်40လောက်ရှိနေပြီဖြစ်ပြီးတော့ခေါင်းလောင်းတန်ဟာသူ့အတွက်တော့အနောက်ရှက်လုံးဝမဖြစ်ဘူးလို့ပြောပါတယ်ခင်ဗျာ
ဝန်ငယ်မှာပြီးခဲ့တဲ့တနင်္ဂနွေနေ့ကကြောင်ချက်သူတွေဟာကြောင်တွေလိုဝတ်စားဆင်ရင်ပြီးတော့ကြောင်ပွဲတော်ဆင်နွှဲကြပါတယ်နေ့စဉ်ကျင်းပတဲ့ဘာကန်နီကိုပွဲတော်မှာကြောင်ချစ်သူတွေစီတန်းလှည့်လည်ကြတာပါ
ဘာကနီကိုအတိတ်ပဲကတော့ကြောင်တစီဖြစ်ပြီးဂျပန်ရိုးရာပုံမြင်တွေထဲမှာပါနေကြဆက်ကောင်းဖြစ်ပါတယ်။ဒီပွဲတော်ကိုတော့ဟောလဝင်းအချူအနေနဲ့တိုချိုမြို့တော်ကာဂူရာဇာကာရပ်ကွက်မှာဆင်နွှဲကြတာဖြစ်ပါတယ်။ဂျပန်မှာနာမည်ကြီးစာရေးဆရာတဦးဖြစ်တဲ့နာဆူမီဆိုဆာကီဟာ I am a cat ငါဟာကြောင်တကောင်ဖြစ်တယ်ဆိုတဲ့စာအုပ်ကိုတိုကျိုမြို့ကာဂူရာဇာကာရပ်ကွက်ကိုအခြေခံပြီးတော့ရေးသားခဲ့တာပါ။ဒါကြောင့်လေဒီရက်ကွက်ဟာကြောင်တွေနဲ့ပတ်သက်ပြီးလူသိများတဲ့ရက်ကွက်ဖြစ်တယ်လို့ဟောလိုဝင်းပွဲအကျိုးဝစ်ဆယ်ဝစ်ပြချင်းသူတွေရဲ့ပွဲတော်ကြီးလည်းဖြစ်ပါတယ်။ဒီပွဲတော်ကိုဘသူမဆိုဝင်ရောက်ဆင်နွှဲနိုင်တဲ့အပြင်လမ်းမေးကြောင်တွေဟာတိုကျိုမြို့ကလမ်းတွေမှာတွေ့နေကြဖြစ်တယ်လို့ဒေသခံတွေကလည်းသဘောကျနှစ်သက်ကြပါရဲ့ရှင်။
ဒိမတ်နိုင်ငံကကုမ္ပဏီတစ်ခုကတော့မြို့ကြီးတွေမှာအင်အားကျက်တဲမှုပြဿနာကိုဖြေရှင်းဖို့နီးလန်းရှာတွေ့သွားပြီးထင်ရပါတယ်။ Urban Riga လို့နာမည်ပေးထားတဲ့ကုမ္ပဏီကကုန်ကျစရိတ်တက်တာပြီးပတ်ဝန်းကျင်ထိခိုက်မှုနည်းစေတဲ့ရေပေါ်ကုန်တစ်တာအိမ်တွေကိုဆောက်လုပ်ပြီးတော့အင်အားပြဿနာကိုဖြေရှင်းပေးနေတာပါ။ကုန်တစ်တာ၉လုံးကိုစီစဉ်ထားတဲ့ပုံကအနုပညာလက်ရာဇန်တစ်ခုလို့တောင်ထင်ရပါတယ်။ဒါပေမဲ့ဒီဟာတွေကကမ္ဘာတဝန်းကအင်အားကျက်တဲမှုပြဿနာကိုဖြေရှင်းဖို့ဖန်တီးထားတာပါကိုပေဟေဂင်မြို့တော်ကစိတ်ကမ်းမှာရေပေါ်မှာလှုပ်လီလှုပ်လဲဖြစ်နေတဲ့ဒီကုန်တစ်တာတွေဟာကာဗွန်ဒန်းငွေမထုတ်တဲ့ရေပေါ်အဆောက်အဦတွေဖြစ်ပါတယ်ကောလိပ်အဆောင်တွေလိုပဲအခန်း12ခန်းပါဝင်တဲ့အပြင်ရေချိုးကန်အင်တာနဲ့မိဖို့ကြောင်တွေပါပါဝင်ပြီးတော့ခြံဝင်းလေးနဲ့အသားကင်လှုပ်ရှားဖို့နေရာတွေလည်းပါဝင်ပါတယ်ဒီရေပေါ်အဆောက်အဦမှာရေကနေရရှိတဲ့အပူပေးစနစ်ကိုတုံးထားပြီးတော့ပတ်ဝန်းကျင်ရေတွေနွေးလာတာကနေအိမ်ထဲမှာသုံးတဲ့ရေတွေကိုနွေးလာစေတာဖြစ်ပါတယ်။သုံးပြီးသားကုန်တစ်တာတွေကိုသုံးတာကလည်းစွမ်းရည်နဲ့ဆောက်လုပ်ရေးပစ္စည်းတွေကိုချွေတာရရောက်ပါတယ်။အဲ့ဒီနေရာမှာငှားနေမယ်ဆိုရင်တော့တစ်လကိုဒေါ်လာ600ကနေ800လောက်ကျသင့်မယ်လို့ Urban Riga ကုမ္ပဏီကပြောပါတယ်ခင်ဗျာ
ထူးခြားဆန်းများသတင်းများအစီအစဉ်ကိုမခင်ဖြူထွေးနဲ့ကိုငိမ့်ချန်တို့ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။ VOA မြန်မာပိုင်းရဲ့တနင်္ဂနွေနေ့ညပိုင်းအပတ်စဉ်ခန်းနာအစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။အစီအစဉ်တွေမကြခင်အဆုံးသတ်ပါတော့မယ်။အခုကြံနေသေးတဲ့အချိန်မှာတော့သတင်းချင်းချုပ်ကိုမတိန်ကြီးထိုက်ကတလှည့်ကြီးညာပေးပါမယ်ရှင်။
အီရန်နိုင်ငံမိုးဆူးမြို့အနီးကမြို့တစ်မြို့ကိုဒီကနေ့တနင်္ဂနွေနေ့မှာအီရန်နဲ့ခတ်လူမျိုးစုလက်နက်ကိုင်တပ်ဖွဲ့တွေကစတင်ထိုးစစ်ဆင်တိုက်ခိုက်နေချိန်မှာပဲအမေရိကန်ကာကွယ်ရေးဝန်ကြီးအက်ရှ်ကာတာလည်းဒေသရင်းကိုရောက်ရှိနေပြီးအီရန်နိုင်ငံရဲ့ဒုတိယအကြီးဆုံးမြို့ဖြစ်တဲ့မိုးဆူးမြို့တဲကနေအစ္စလာမ်ရဲ့အစွန်ရောက် IS တို့ကိုတိုက်ထုတ်နေတဲ့တိုက်ပွဲအခြေအနေကိုဆန်းစစ်နေပါတယ်အဗီလ်မြို့ကိုအမေရိကန်ကာကွယ်ဝင်ကြီးအက်ရှ်ကာတာဒီကနေ့တနင်္ဂနွေနေ့မှာရောက်ရှိနေတာဖြစ်ပြီးမိုဆူးမြို့ပြန်လည်ရရှိရေးတိုက်ခိုက်နေတဲ့ခတ်လူမျိုးစုကောင်းဆောင်တွေစစ်တပ်တပ်မှုတွေနဲ့တွေ့ဆုံဆွေးနွေးတာဖြစ်ပါတယ်။နိုဝင်ဘာလ10ရက်နေ့မှာကျင်းပမယ့်အမေရိကန်ရွေးကောက်ပွဲမတိုင်ခင်18ရက်လောက်အလိုပင်ဆယ်ဗေးနီးယားပြည်နယ် Gettysburg မှာလှုပ်တဲ့မဲဆွယ်မင်းကွန်းမှာတော့ Republican သမ္မတလောင်း Donald Trump ကလူဝင်မှုကြီးကြပ်ရေးပြုပြင်ပြောင်းလဲမှုဆိုင်ရာအဆိုပြုချက်တစ်ခုကိုတင်ပြပြီးသူတမရရာဒူရခဲ့ရင်ပထမရက်ပေါင်း100အတွင်းအမေရိကန်လူလက်တန်းစားတွေအတွက်အခွန်35ရာခိုင်နှုန်းရှော့ချဖြတ်တောက်မယ်လို့ပြောဆိုလိုက်ပါတယ်။မနစ်စနေနေ့ကပြောခဲ့တဲ့မူဝါဒပိုင်းဆိုင်ရာမိန့်ခွန်းတစ်ခုမှာသူ့ကိုလိမ်ပိုင်းဆိုင်ရာစော်ကားမှုနဲ့ဆွဆွဲပြောဆိုထားတဲ့အမျိုးသမီးတဒါဇင်နီးပါးကိုလည်းရွေးကောက်ပွဲပြီးရင်တရားစွဲမယ်လို့ပြောဆိုသွားပါတယ်။မြမကံယူရက်နေဖြစ်တဲ့အီယာဝတီမြို့ဝကျွန်းပေါ်ဒေသနဲ့ရခိုင်ပြည်နယ်တောင်ပိုင်းတို့ကိုနောက်နိုင်ပိုင်းတွေအတွင်းမှာမုန်တိုင်းဝင်ရောက်တိုက်ခတ်နိုင်တယ်လို့မြန်မာနိုင်ငံမိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကသတိပေးထားပါတယ်။အီယာဝတီတိုင်းဒေသကြီးနဲ့ရခိုင်ပြည်နယ်တောင်ပိုင်းတို့မှာလေတိုင်တို့တနအီကို45မိုင်ကနေမိုင်50အထိတိုက်ခတ်နိုင်ပြီးမုန်တိုင်းဝင်ရောက်တိုက်ခတ်ရင်အီယာဝတီတိုင်းလက်ပွတ်တာခရိုင်နဲ့ရခိုင်ပြည်နယ်တန်တွဲခရိုင်အတွင်းမှာမုန်တိုင်းတည်ရေ9ပေကနေ10ပေအထိမြင့်တက်နိုင်တယ်လို့လည်းခန့်မှန်းထားပါတယ်ရှင်။
သတင်းချင်းချုပ်ကိုမတ်တကြီးထိုက်ကြီးညာပေးခဲ့တာဖြစ်ပါရဲ့ရှင်။တနင်္ဂနွေနေ့ညရဲ့အစီအစဉ်ထုတ်လွှင့်ရေးမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့ Vitex Zone ဖြစ်ပါရဲ့ရှင်။ကျမကစုမော်မှာဒီညအစီအစဉ်မှုဖြစ်တာဝယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။မနက်ပြန်မနက်ခင်းထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့ line meter 24 40 49နဲ့ 50 တို့ကနေထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ကြပါရဲ့ရှင်။ VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။
This program has come to you from the Voice of America, Washington.